Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် April 4ရက်တနင်္လာနေ့ညအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဒိုင်းနိုမီတာ24 25 30နဲ့50နဲ့တိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်မအေးသနာကြပါရှင်။အငင်းပွားဝယ်ဒုက္ခသည်အစီအစဉ်တရရဆီးရီးယားဒုက္ခသည်တွေကပထမဆုံးအတော့ဟာတူရကီနိုင်ငံကနေပြီးဂျာမနီနိုင်ငံကိုရောက်ရှိလာပါတယ်။ဒေါက်ဆဲစုကြည်ပူးတွဲပြီးတော့တာဝန်ယူနေတဲ့ထက်ကဝန်ကြီးဌာနနှစ်ခုအတွက်ဝန်ကြီးနာမည်တွေကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မခင်ပြူတွေ
။ဟုတ်ကဲ့ပါရှင်။ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်မဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့လွှတ်တော်မှာအခြေတည်ဆွေးနွေးမှုတွေကတော့ဆက်ရှိနေပါတယ်။
ဒီဥပဒေကျမ်းနဲ့ပတ်သက်ပြီးတော့သူတို့အချိန်မလောက်ဘူးပေါ့နော်လေ့လာဖို့ကအချိန်မလောက်ဘူးတကယ်လို့ဒီဥပဒေကျမ်းဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတယ်ဆိုလို့ရှိရင်သူတို့တက်မလို့ရမ်းကိုစလေအနေနဲ့
တက်မလို့သားကိုစလေရီဘက်ကဒီဥပဒေကိုကန့်ကွက်ဝေဖန်နေတာနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်အမတ်ဒေါ်နာမိုးပြောသွားတာပါမကြခင်မှာပြည်စုံနာဆင်ရပါမယ်တခါရန်ကုန်တိုင်းအစိုးရတစ်ဝန်ကြီးနေရာတွေဒီကနေ့ခန့်အပ်လိုက်တာနောက်ရှမ်းပြည်နယ်ဘက်မှာတော့ပြည်နယ်အစိုးရအသစ်ဖွဲ့စည်းနိုင်မှုအတွက်လုံပန်းနေရစေအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းပြကြခင်မှာနားဆင်ကြရဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းမင်းတို့ကတင်ပြကြပါမယ်ရှင
်အငင်းဖွဲ့ဝယ်ဒုက္ခသည်အစီအစဉ်တရရအစီရီးယားဒုက္ခသည်တွေကပထမဦးဆုံးအတော့ဟာတူရကီနိုင်ငံကနေပြီးတော့ဂျာမနီနိုင်ငံကိုရောက်ရှိလာပါတယ်ဒုက္ခသည်ဖြစ်တဲ့ခလုံမဲသူ16ဦးဟာဂျာမနီနိုင်ငံမြောက်ပိုင်းမှာရှိတဲ့ဟန်နိုဗာမြို့ကိုဒီကနေ့မနက်မှာပဲရောက်ရှိလာတာဖြစ်ပါတယ်။ဒီကနေ့ညနေမှာနောက်ထပ်16ဦးအထုတ်ရောက်လာဦးမှာပါ။တချိန်တည်းမှာပဲဂရိနိုင်ငံ Lesbos ကျွန်းကနေပြီးတော့တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေပြောင်းဝင်ရောက်သူတွေကတော့တင်မောတွေနဲ့တူရကီကိုဆက်ရောက်သွားခဲ့ပါတယ်။တူရကီနိုင်ငံဒီကီလီမြို့ကိုတောင်အားစအများစုဖြစ်တဲ့ရွှေပြောင်းဒုက္ခသည်132ဦးရောက်ရှိသွားတာဖြစ်ပါတယ်။သူတို့ကိုမှတ်ပုံတင်စီရင်သွင်းတဲ့ဌာနကိုတဦးချင်းစီကိုစောင့်ကြပြီးတော့ခေါ်ဆောင်သွားခဲ့ပါတယ်။လူခွင့်ရေးအဖွဲ့တွေဝေဖန်တာကိုခံနေရတဲ့ဒီဥရောပကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတားဆီးရေးအစီအစဉ်ကိုဒီကနေ့အစီအစဉ်လေးနဲ့ဆက်ပြီးတော့အကောင့်ထည့်ဖော်လိုက်တာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့အကြားသဘောတူညီချက်အရဂရိနိုင်ငံကိုရေလမ်းကနေပြီးတရားမဝင်ရောက်ရှိလာသူတွေကိုလွန်ဝင်လျှောက်ထားတာမအောင်မြင်ဘူးဆိုရင်တော့တူရကီနိုင်ငံကိုပြန်ပို့ခံရမှာဖြစ်ပါတယ်။ဂရိနိုင်ငံကနေပြီးတော့တူရကီကိုဆီးရီးယားဒုက္ခသည်တယောက်ပြန်ပို့ခံရတိုင်းမှာတူရကီမှာရှိနေတဲ့ဒုက္ခသည်တယောက်ကို EU နိုင်ငံတနိုင်ငံကခေါ်ယူมาဖြစ်ပါတယ်။ဒါဟာတူရကီမှာအခြေစိုက်လှုပ်ဆောင်နေတဲ့လူကုန်ကူးအမျက်ထုတ်မှုကိုတားဆီးဖို့ဖြစ်ပါတယ်ရှင်
။နိုင်ငံရဲ့ခြားကဘန်ငွေစင်းတွေထဲမှာငွေထည့်တာပြီးပြည်သစ်နိုင်ငံကအခွန်အခတွေမပေးဘဲရှောင်ရှားခဲမှုတွေအပေါ်စုံစမ်းစစ်ဆေးသွားမယ်လို့ပြည်သစ်သမ္မတဖရန်စွာဟိုလွန်ကထုတ်ပြောလိုက်ပါတယ်။ပနမနိုင်ငံဥပဒေကျူးဆောင်ဖွဲ့တခုကနေလှုပ်ဝက်ပေါက်ကြားခဲ့တဲ့အထောက်အထားတွေကကမ္ဘာမှာထင်ရှားပြီးချမ်းသာကြွယ်ဝသူတွေနိုင်ငံရေးဆက်သွယ်ကောင်းသူတွေနဲ့တချို့နိုင်ငံကောင်းဆောင်တွေဟာပင်လယ်ရေချားမှာကုလငွေကြေးမတမာမှုတွေလုပ်ခဲ့တယ်လို့နိုင်ငံတကာစာသတင်းစာစာနယ်ဇင်းသမားအဖွဲ့တခုကထုတ်ပြန်လိုက်ပြီးမှအခုလိုစစ်ဆေးဖို့ဖြစ်လာတာပါဒီမှတ်တမ်းတွေကိုပနမမှတ်တမ်းလို့လူသိများလာနေပါတယ်ပနမနိုင်ငံမှာရှိတဲ့ Mossack Fonseca လို့ခေါ်တဲ့ဥပဒေကျူးဆောင်ဖွဲ့ကလှုပ်ဝက်မှတ်တမ်းပေါင်း12သန်းနီးပါးကိုအမည်မဖော်ပြလိုသူတူက ICIJ လို့အတူကခေါ်တဲ့ Washington မြို့အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာအဖွဲ့တစ်ခုကိုလှုပ်ဝက်ထုတ်ပေးခဲ့ပါတယ်။ဒီတိန်ဆိုရကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှုအတွက်ဒီပနားမမှတ်တမ်းမိတ်ထူတဆုံသူတို့စီပို့ပေးဖို့တောင်းဆိုခဲ့တယ်လို့ Writers သတင်းဌာနမှဖော်ပြထားပါတယ်။အဲ့ဒီမှတ်တမ်းတွေရလက်ရှိနဲ့အနားယူထားတဲ့ကမ္ဘာကောင်ဆောင်12ဦးပါဝင်နိုင်ငံသမားနဲ့ဆိုရရရှိပေါင်း140တို့ရဲ့အခွန်ရှောင်ထားတဲ့ဗန်စင်းတွေထွက်ပေါ်လာခဲ့ပါတယ်။ဒီထက်မှာလက်ရှိအိုင်စလန်ကျွန်းနိုင်ငံဝန်ကြီးချုပ်ဒေးဗစ်ကာလွန်ဆန်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အာဂျင်တီးနားသမ္မတမော်ရီစီယိုမာစီရိုရဲ့နာမည်တွေပါဝင်ပါတယ်။ဒါအပြင်ရုရှားသမ္မတနဲ့နီးစပ်သူတွေဟာလည်းပြီးခဲ့တဲ့နှစ်ပေါင်း40အတွင်းမှာအမေရိကန်ဒေါ်လာသန်း2000နီးပါးကိုအခွန်အခင်းလွတ်နိုင်ငံတွေကျွန်းတွေမှာဖွင့်ထားခဲ့တဲ့ဗန်တွေကနေတဆင့်ငွေတွေရွှေပြောင်းလွတ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်တဲ့အချက်လက်တွေဒီမှတ်တမ်းထဲမှာပါနေတယ်လို့ ICIJ အဖွဲ့ကဆိုပါတယ်ခင်ဗျ။
American သမ္မတဘရက်ဥပမာဟာ NATO ခေါ်မြောက် Atlantic စစ်ဆာချုပ်အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကိုအိမ်ပြီးတော့မှလက်ခံတွေ့ဆုံနေပြီးတော့သူတို့နှစ်ဦးဆွေးနွေးတဲ့အကြောင်းအရာတွေထဲမှာတော့ IS Islamic စစ်သည်ကြောင့်အဖွဲ့နဲ့ပတ်သက်လို့အဓိကထားဆွေးနွေးကြမယ်လို့ယူဆရပါတယ်။ Belgium နိုင်ငံ Brussels မြို့တော်မှာအရင်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်အခုလိုမျိုးတွေ့ဆုံတော့ American ပြည်အောင်စုဟာ NATO နဲ့အတူတကွရပ်တည်နေပါတယ်ဆိုတာသမ္မတဥပမာကထပ်ပြီးတော့ပြောကြမှာဖြစ်တယ်လို့အိမ်ပြီးတော့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ IS Islamic ဆွေသွေးကြောင့်ဖွဲ့ရဲ့နောက်ထပ်နာမည်တစ်ခုဖြစ်တဲ့ ISIL ဆိုတဲ့နာမည်ကိုဒီကြေညာချက်မှာတုံးပြီးတော့ ISIL အဖွဲ့ကိုဖျက်ဆီးချေမှုန့်ဖို့နိုင်ငံတကာကကြိုးပမ်းရမှာနေတို့အနေနဲ့ဘလောက်အောင်မြင်မှုရှိလဲဆိုတာလည်းဆွေးနွေးကြမယ်ထင်မှာပါပါတယ်။ဥရောပမှာတွေးကြုံနေရတဲ့ရွှေပြောင်းဒုက္ခတဲ့ပြဿနာ၊ယူကရိန်းအရေးမှာရုရှားပါဝင်ပတ်သက်မှုအပေါ်နေတို့ရဲ့တုံ့ပြန်ပုံဇူလိုင်လမှာကျင်းပမယ့်2016နေတို့ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးကြပါမယ်လို့ခန့်မှန်းရပါတယ်ရှင်
။အီရတ်နိုင်ငံတော်မှာဒီနေ့အသေးခံဘုံခွဲမှုတွေဆက်တိုက်ဖြစ်ခဲ့တာကြောင့်လူပေါင်း24ဦးသေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း60ဒဏ်ရာရခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွေမှာအီရတ်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာပါ။ဘုံခွဲတိုက်ခိုက်မှုတစ်ခုထဲမှာဆိုရင်နိုင်ငံအရှိမြောက်ပိုင်းမှာရှိတဲ့ဘက်ဂရက်မြို့ပြင်ကလုံခြုံရေးစစ်ဆေးရေးစခန်းတစ်ခုကိုပြစ်ခတ်ခဲ့ပြီးနောက်တိုက်ခိုက်မှုတစ်ခုမှာတော့မြို့တော်မြောက်ဘက်ကမရှာတာမျိုးကအစိုးရတပ်သားတွေကိုတိုက်ခတ်ခဲ့တာပါနိုင်ငံတောင်ပိုင်းမှာဆိုရင်ဘုံခွဲတိုက်ခိုက်သူတွေအနေနဲ့နော်ဆီရီယာမျိုးကပြည်သူစစ်တွေသွားစားလို့ရှိတဲ့စားသောက်ဆိုင်တစ်ခုကိုဖောက်ခွဲခဲ့ပြီးနောက်တိုက်ခတ်မှုတစ်ခုမှာတော့ဘာစရာမျိုးမှာဖြစ်ခဲ့တာပါဒီတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူးဒါပေမဲ့ IS Islamic စစ်သွေးကြအစွန်းရောက်အဖွဲ့တွေအနေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအခုလိုအသေးခံဘုံခွဲပြီးမကြာခဏတိုက်ခိုက်လို့ရှိပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့လည်းပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဒေါ်ဆန်းစုကြည်ပူရဲတာဝန်ယူနေတဲ့ထဲကဝန်ကြီးဌာနနှစ်ခုအတွက်ဝန်ကြီးနာမည်တွေကိုဒီကနေ့ပြည်အောင်စုလွှတ်တော်မှာတင်သွင်းခဲ့ပါတယ်။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လက်စနဲ့စွမ်းရည်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်တာဝန်ပေးဖို့အတွက်သမရဦးထင်ကျော်ကဒီကနေ့ပြည်အောင်စုလွှတ်တော်မှာတင်ပြခဲ့တာပါ။လက်ရှိဝင်ကြီးဌာန၄ခုရဲ့ဝင်ကြီးတာဝန်တွေကိုယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံသားရေးနဲ့သမ္မတရုံးဝင်ကြီးတာဝန်တွေကိုတော့ဆက်ပြီးတော့ယူထားမှာဖြစ်ပါရဲ့အခုပြည်အောင်စုလွှတ်တော်မှာတင်သွင်းလိုက်သူ2ဦးကိုကန့်ကွက်ခြင်းနဲ့ဆိုရင်လက်ဖြန်ဧပြီလ5ရက်နေ့မှာပြည်အောင်စုလွှတ်တော်မှာကန့်ကွက်ကြောင်းအဆိုကိုတင်သွင်းနိုင်မှာဖြစ်ပါရဲ့တခါပြည်အောင်စုရှေ့နေချုပ်တာဝန်နေရာအတွက်အရေးအစိုးရလက်ထက်ကဒုတိယရှေ့နေချုပ်တာဝန်ယူခဲ့တဲ့ဦးထွန်းထွန်းဦးကိုခန့်အပ်တာဝန်ပေးသွားဖို့နဲ့ပြည်အောင်စုစီရင်ချုပ်အတွက်မြန်မာနိုင်ငံစီရင်ကောင်စီဝင်တဦးဖြစ်တဲ့ဦးမော်တန်းကိုခန့်အပ်သွားဖို့ကိုသမ္မတဦးထင်ကျော်ကအဆိုတင်သွင်းခဲ့ပါတယ်။ပြည်သူ့လွှတ်တော်စည်းဝေးပွဲမှာတော့ဒေါက်တာဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ခန့်အပ်ရေးဥရေချမ်းကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီဥရေချမ်းပေါ်မှာပြည်သူ့လွှတ်တော်ဥရေချမ်းကော်မတီရဲ့သုံးသပ်ချက်ကိုဥရေချမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကဖတ်ပြခဲ့ပါတယ်။ဒီဥရေဟာနိုင်ငံအတွက်အရေးကြီးတဲ့ဥရေဖြစ်တာကြောင့်အချိန်ယူဆွေးနွေးသင့်တယ်လို့တက်မတော်သားကိုစလဲဘုံမှုချုပ်မောင်မောင်ကတောင်းဆိုခဲ့ပါတယ်။ဒါပြင်ဒီဥရေနဲ့ပတ်သက်လို့ဥရေအချက်လက်တွေကိုဖွဲ့စည်းပုံနဲ့အညီပြင်ဆင်ရေးသားသွားမယ်လို့တက်မတော်သားကိုစလဲတွေကပြောကြားခဲ့ပါတယ်။ဒီဥရေချမ်းကိစ္စကိုနှစ်ပြန်ဧပြီလ5ရက်နေ့မှာထပ်ပြီးဆွေးနွေးတော့မှာဖြစ်ပါလိမ့်ရှင်။
တောင်တရုတ်ပင်လယ်တွင်ဖြစ်လာနိုင်တဲ့ပြဿနာတွေကိုချက်ချင်းတုံ့ပြန်နိုင်ရေးစီးရေးလေ့ကျင့်မှုတွေကိုထောင်ထဲချီတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဩစတြေးလျထုတပ်ဖွဲ့တွေနဲ့အတူစတင်လုပ်ဆောင်နေပါပြီ။နှစ်ဆင်လုပ်တဲ့ဒီပူးရဲဆက်ဆင်ရေးလေ့ကျင့်မှုတွေကိုအခုနှစ်မှာတော့တရုတ်နဲ့ရေပိုင်နဲ့တင်းမာမှုတွေပုံများလာတဲ့ဂျပန်နိုင်ငံကခုခုကိုခုခံကာကွယ်ရေးတပ်တွေအနေနဲ့လည်းစောင့်ကြည့်လေ့လာသူဖြစ်ပထမဆုံးအချိန်ပါဝင်လာပါတယ်။ဒီစီးရေးလေ့ကျင့်မှုမှာတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့လှုပ်ရှားမှုတွေကိုဆန့်ကျင်ပြောဆိုလာနေပြီးတရုတ်နဲ့ရေပိုင်နဲ့ငင်းပွားနေတဲ့ဖိလစ်ပိုင်ရဲ့မဟာမိတ်လည်းဖြစ်တဲ့ဒီနောက်နိုင်ငံတွေအဓိကခန့်ခန့်တာကနေပါဝင်လာနေပေမဲ့အခုစီရေးလေ့ကျင့်မှုဟာတရုတ်ပါဝင်ဗဲနိုင်ငံကမှရည်ရွယ်တာမဟုတ်ဘူးလို့တော့ဆိုပါတယ်ဖိလစ်ပိုင်စစ်လေ့ကျင့်ဒါရိုက်တာရေထပ်ဗိုလ်ချုပ်ကြီးအလက်ဇန်ဒါလိုပက်စာသတင်းထုတ်တွေကိုပြောရမှာအခုလိုထုတ်ပြောခဲ့တာဖြစ်ပြီးဒီစစ်စင်ကြောင့်လူရည်ကန်ရဲ့အားနည်းနေတဲ့ဖိလစ်ပိုင်တပ်တွေအတွက်စွမ်းရည်နဲ့အင်အားကြီးမားတဲ့အမေရိကန်တပ်တွေနဲ့တွဲလို့ရတာအထောက်အကူပြုစီတယ်လို့ထုတ်ပြောခဲ့ပါတယ်ဒီစစ်စင်မှာအမေရိကန်တပ်တွေကိုဦးဆောင်နေတဲ့အမေရိကန်ရေတပ်ဒုဗိုလ်ချုပ်ကြီးဂျွန်ထူလန်ကလည်းအမေရိကန်အနေနဲ့တောင်တရုတ်ပင်လယ်ပြဿနာကိုကြော်လောက်နိုင်မှုပါဝင်ဒီဒေသတွင်တည်ငြိမ်မှုကိုမြင်ကျင်တာပါလို့ထုတ်ပြောခဲ့ပါတယ်။ဒုဗိုလ်ချုပ်ကြီးထူလန်ကဆက်ပြီးအခုလိုစီးရေးလေ့ကျင့်ခန်းတွေနှစ်ဆင်လုပ်ခြင်းအဖြစ်တောင်တရုတ်ပင်လယ်တွင်ဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အရေးပါလာတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမြောက်ပိုင်းကဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်မှာပထမဦးဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်တဲ့အိန္ဒိယအစိုးရကိုထောက်ခံတဲ့ပါတီခေါင်းဆောင်ဖြစ်တဲ့အမျိုးသမီးကိုခန့်လိုက်ပါတယ်။ဒီကနေ့မှာပဲမက်ဘူဘာမက်ဖတီကျန်းသစ္စာကျင်းဆိုသွားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်သူသူမရဲ့ဖခင်ဖြစ်တဲ့ PDP ပြည်သူ့ဒီမိုကရက်တစ်ပါတီခေါင်းဆောင် Mufti Mohammed Sayyid Kwelon Dwabi Tongna Jama Be Tugu Dawin Be Yalai Dapse Pae. Pagin Songba Dwabi De Nauma Tuga Deda Gen Muslim Miyazu Thao Khenne Duro PDP Party Ye Ne Soya Ye Hindu Myota Ye Party BJP Party Ro Jama Nyumau Set Piro Phwe Dwabu Tun Song Ni Ra Chang Jare Ma Myo Ne Pin Ne Ocho Ye Mu Yaduma, Lilan Yapsipai. Damele Yelanga, Miss Mufti Ha, Winjijo, Narendra Modine, Dresson Biro, the Bodu Nijetaku Yayukevari. Swinu Mu Deze Guru, Topian Tarami Shibao. Kashmiya de Dago, Tangoya, Liza Konakunetea, Indiayo, Pakistan Yoga, Quewebio, Yutaraba. Did you that Kulongo, Tainto Nayedre, Nanayanjama, Sipu and Nakale, Pikabi Piparisha?
Pakistan Nangamara, Mochi Muja, Lubanezon, Lizang out the Songyarelo Yashiruga Topioni Bare, Pakistan Nangamaba and Kaiba, Pak Tonkwa, Pinega, Kem Yazama, Seniniga Saga, Mochi Muja, Tongjai, Chilabi, Inca Muri, Jasi Dogelu, the Baba Bid and Sima Kangwe Yashiruga Topio Kebarek. Direct from Washington, the voice of
America. Now, so we are in a garden, we go, my eat and a jonah, go in Minugajina, big jarava, drink some more in a set to a million set to go to let him be a piba machine. Jin so narrow, the dog son sujigo, a typing a pogo pin at Tashi met Uri Mujana Patalu, Ludo, a drink blue swimming, we she need less raguji our machine. Don't send sujigo, Nanga no a typing can, pogo, pika, and ye ubrigo, pidu lutama, so pura maro, Damaro da goes legadi, Nanga no a typing can ubriha, a chicken ubrin and yumu shimishi, sister put a tre, a chinkala, pobido, babu, down so gavare. Muda luto ye, talk and jane, pidu lutogo, yala, di ubri jamuro, inga nima, pidu lutoma, a tipuna ye, suni jama, pipare. Nanga no a typing can ubri jangu, a tipuna ye, lala ne pataluro, matangi taga susi de bia tabaresha.
Chicken Ubri, a canta town, Tamara Pikwemishide, Muta Democracy, a Puerto Okta, Twang San Sujigo. Nanga no yet, time being gang poco, a pier can a ye. A Muta Ludoga, a deep yukerago, a coup, pitu Ludogo, Lurp young be like be pipari. Dubri Jango, Swinibo, pitu Ludo, Okataga. Danella Nema, pitu Ludogo, Timpia Kerama. Damro da Gozelega, a chicken Ubri, a ganymu, shimishi, season nine boot a chain do be wood down so keraba.
ပြည်သူလွတ်တော်ရင်းကအခြေအနေတွေကိုတော့တအောင်းအမျိုးသားပါတီရဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်နှမ်းမိုးကအခုလိုပြောပါတယ်။ဥပဒေဒီဥပဒေကျမ်းနဲ့ပတ်သက်ပြီးတော့သူတို့အချိန်မလောက်ဘူးပေါ့နော်လေးလာဘူးကအချိန်မလောက်ဘူးတကယ်လို့ဒီဥပဒေကျမ်းဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီရယ်ဆိုလို့ရှိရင်သူတို့တတ်မလို့ရန်ကိုယ်စားလှယ်အနေနဲ့သူတို့အပြေဝါထောက်ခံမယ်ဆိုတဲ့အကြ ီလေးလာဖို့အချိန်ပေါ့နော်အဲ့ဒီဟာတောင်းဆိုတာ
ဟုတ်လို့တော့ဥက္ကကတော့ခါတိုင်းဆိုလို့ရှိရင်ကျောင်းတော့အကြောင်းအရာတစ်ခုကိုဆွေးနွေးချင်တယ်ဆိုလို့ရှိရင်ကျောင်းတော့ဒီနေ့လို့တင်တွင်းတဲ့အကြောင်းအရာဆိုလို့ရှိရင်ညနေ၄နာရီဆိုရင်ကျောင်းတော့ပိတ်ပြီလေဒါပေမဲ့ကျောင်းတော့အခုကညနေ၄နာရီမဟုတ်ပဲနဲ့နောက်တစ်နေ့၉နာရီအထိကျောင်းတော့အမီတင်းကိုလက်ခံတယ်ပေါ့
တမ်မတော်သားကိုစလဲရဲ့တောင်းဆိုချက်အရနိုင်ငံတော်အတိုင်ပင်ခံဥပဒေချမ်းကိုဆွေးနွေးလိုသူတွေစီရင်ပေးသွင်းနိုင်တဲ့အချိန်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကနိုင်ရီပိုင်းတိုးပြီးပေးလိုက်ပါတယ်ဒီဥပဒေကိုပြည်သူ့လွှတ်တော်တွင်ကန့်ကွက်ထောက်ခံမှုအခြေအနေအလားအလာကိုတော့ဒေါ်နန်းမိုးကအခုလိုဆက်ပြောပါတယ
်။ဆွေးနွေးမဲ့သူဆိုလို့ရှိရင်လည်းကျွန်မအထင်ကတော့တက်မတော်တာကိုယ်စားလှယ်ဒါမှမဟုတ် USCB ပဲရှိမှာပါ။ကျွန်တော်တို့ကျန်တဲ့လူတော်ကိုယ်စားလှယ်တွေတော့ဆွေးနွေးဖို့အလားအလာမရှိဘူး။ဘာဖြစ်လို့လဲဆိုရင်ဒီဟာအကုန်လုံးကသဘောတူရယ်လေ
။
သဘောတူတဲ့အနေထားမှာရှိတယ်ပေါ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ကျမကတော့ကျမကတော့တဘောတူရယ်ဘာဖြစ်လို့လဲဆိုရင်ဒါလိုလဲလိုအပ်တယ်လို့ကျမကတော့ထင်တယ်လေနိုင်ငံတော်အတိုင်ပင်ခံဆိုတာကဒါလိုအပ်တဲ့ဥပဒေချမ်းလို့ပဲကျမထင်တာပဲကျမယူဆတယ်ပေါ့နော်ကျတို့အနေနဲ့တော့ကျတို့မကန့်ကွက်ပါဘူးအဲကန့်ကွက်တယ်ဆိုလို့ရှိရင်လည်းဒါဒီဟာကအချိန်ပိုကုန်တာပဲရှိမှာပဲလေ
ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးဆိုင်ရာဥပဒေမူကြမ်းကိုတော့အမျိုးသားလွှတ်တော်မှစတင်တင်သွင်းအတည်ပြုခဲ့တာဖြစ်ပြီးအင်္ဂါနေ့ဆွေးနွေးမဲ့ပြည်သူ့လွှတ်တော်မှပြင်ဆင်ချက်မရှိအတည်ပြုနိုင်ရင်တော့ပြည်ထောင်စုလွှတ်တော်ကိုတင်ပြစရာမလိုတော့ဘဲတမရထံတင်ဖို့ပဲကြံတော့တယ်လို့ဥပဒေချမ်းကိုတင်သွင်းခဲ့သူအမျိုးသားလွှတ်တော်မှဦးအောင်ကြည်ညွန့်ကပြောပါဗျာ
။အတိုင်ပင်ခံဥပဒေကကျွန်တော်အမျိုးသားရဲ့အတည်ပြုပြီးတော့အခုဒီနေ့ပြည်သူ့ကိုပို့ပြီးတင်ပြီးမနေ့ကကံကွက်စီအရှိမလားဗာညာမနေ့ကဆွေးနွေးကြမယ်ဆွေးနွေးကြပြီးလိုအပ်ရင်မဲခွဲမယ်မဲခွဲရင်မနေ့ပြည်သူ့မှာမဲခွဲပြီးတဲ့အခါကျတော့အကယ်၍များ အမျိုးသားကတင်တဲ့အတိုင်းပြင်ဆင်ချက်မရှိအတည်ပြုတယ်ဆိုရင်နောက်နေ့ကိုကျွန်တော်အမျိုးသားလွတ်တော်ကိုပြန်ပြီးတော့ပို့မယ်။ဒီအဲ့ဒါဆိုရင်တော့ပြည်တော်စုကအတည်ပြုတဲ့အတိုင်းမှတ်ယူပြီးတဲ့ခါကျတော့ကျွန်တော်သမဏစီပို့ယူမှရှိမယ်။ပြင်ဆင်ချက်နဲ့လာလေဆိုရင်ကျွန်တော်အမျိုးသားအနေပြန်ပြီးဒီပြင်ဆင်ချက်ကိုလက်ခံတယ်ဆိုလို့ရှိရင်လည်းပြီးသွားမှာပေါ့။အဲပြင်ဆင်ချက်ကိုလက်မခံဘူးသဘောထားကွဲလို့မယ်ဆိုတော့ပြည်တော်စုတက်ပြီးတော့အဲ့မှာချက်တော့မှာပေါ့။
ဥပဒေအတည်ပြုနိုင်ခဲ့ရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလိုအပ်ခဲ့ရင်အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်ထောင်စုအစိုးရကိုဥဆောင်ဖွဲ့စည်းထားပြီးလွှတ်တော်နှစ်ရက်စလုံးကိုလည်းအများစုကြီးစိုးထားတာကြောင့်နိုင်ငံတော်အတိုင်ပင်ခံခန့်အရေးဥပဒေမူကြမ်းဟာလည်းဒီရက်ပိုင်းအတွင်းမှာပဲအများစုထောက်ခံမင်းနဲ့အတည်ပြုနိုင်မယ်လို့အများကခန့်မှန်းချပါတယ်ရှင်
။ဒါတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်အတွင်းခြေတည်ဆွေးနွေးမှုတွေရှိနေတာနဲ့ပတ်သက်လို့မတင်ကြီးထက်ကစူးစီးတင်ပြပေးသွားတာပါရှင်။ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စည်းဖို့ကြိုးပမ်းနေတဲ့အခြေအနေကိုလည်းပြောပြပေးချင်ပါတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စည်းဖို့အတွက်ဒီကနေ့မှာပဲလွှတ်တော်မှာတင်ပြလိုက်ပါပြီဝင်ကြီးဌာနတွေလျှော့ချဖွဲ့စည်းမဲ့ရန်ကုန်တိုင်းအစိုးရအဖွဲ့မှာအရင်တုန်းကဒီအစိုးရဝန်ထမ်းဟောင်းတွေပါဝင်နေတဲ့အတွက်လည်း NLD အစိုးရတဲ့အနေနဲ့မျှော်လင့်ထားသလောက်အုပ်ချုပ်ရေးမှာထိရောက်ပါမလားဆိုတဲ့စိုးရိမ်သူတွေလည်းရှိပါတယ်အပြည့်စုံတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရင်အစိုးရလက်ထက်မှာဝန်ကြီးဌာန၉ခုရှိနေရာကအခုအခါဝန်ကြီးဌာန၆ခုနဲ့ဖွဲ့စည်းမှာဖြစ်တဲ့အကြောင်းလွှတ်တော်မှာတင်ပြခဲ့တာပါ။အရင်ကထားရှိခဲ့ဝန်ကြီးဌာနတွေကအချို့ကိုပေါင်းစည်းခဲ့ပြီးသက်ဆိုင်ရာအလိုက်ပြန်လည်ဖွဲ့စည်းရမှာတော့ဝန်ကြီးဌာန၆ခုသာရှိတော့မှာဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ကလွှတ်တော်မှာတင်သွင်းခဲ့ပါတယ်
။ရန်ကုန်တိုင်းဒေသကြီးဝန်ကြီးဌာနရေးကတကူလုံခြုံရေးနဲ့လက်သေးရေးရဝန်ကြီးဌာနဒီမန်ကိန်းနဲ့ဗန္ဒာယေးဝန်ကြီးဌာနစိုက်တွေးရေးဝင်းမြေတက်တော်နဲ့စွမ်းရည်ဝန်ကြီးဌာနရက်စစ်စက်မှုလက်မှုနဲ့လမ်းမဆက်တွေရေးဝန်ကြီးဌာနစေဘေးသားရေးဝန်ကြီးဌာနလူမှုရေးဝန်ကြီးဌာနစုစုပေါင်းဝန်ကြီးဌာန၆ခုဖြင့်၎င်းဝန်ကြီးခုရေး၆ခုဖြင့်၎င်းဖွဲ့စည်းပါဖြစ်ပါတယ်
ရန်ကုန်တိုင်းလွှတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကတိုင်းဝန်ကြီးချုပ်ကတင်သွင်းလာတဲ့အစိုးရအဖွဲ့နဲ့ပတ်သက်ပြီးလွှတ်တော်မှာအခုလိုတင်ပြခဲ့တာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ကတိုင်းဒေသကြီးဆိုင်ရာဝန်ကြီးတွေအနေနဲ့ပြင်ပပညာရှင်လဲဖြင့်အရင်နိုင်ငံဝန်ထမ်းဟောင်းတွေဖြစ်တဲ့ဦးမြင့်တောင်း၊ဦးဟန်ထွန်း၊ဒေါ်နီလာကျော်၊ဦးမောင်မောင်စုနဲ့ NLD လွှတ်တော်ကိုယ်စားလှယ်အမတ်ဦးနိုင်ငံလင်းတို့ကိုဝန်ကြီးတွေအဖြစ်ရထားကြောင်းရှေ့နေချုပ်ဟောင်းဦးဟန်ထူးကိုဥပဒေချုပ်စင်းစစ်ချုပ်ဟောင်းဒေါခင်တန်းလာကိုစင်းစစ်ချုပ်အနေနဲ့၎င်းရထားတယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။ဝန်ကြီးချုပ်ရွေးချယ်ခဲ့သူအများစုဟာအစိုးရဝန်ထမ်းဟောင်းတွေဖြစ်နေတာကြောင့်ခေါရိုးကျိုးတဲ့အကျင့်တွေပါလာမယ်ဆိုရင်ရန်ကုန်တိုင်းအစိုးရအနေနဲ့ပြုရင်ပြောင်းလဲရေးကိုရှေ့ဆက်နိုင်မှမလားလို့စိုးရိမ်နေတာတွေလည်းရှိနေပါတယ်။ NLD ပါတီကရန်ကုန်တိုင်းလွှတ်တော်ဥပဒေကြမ်းကော်မတီဝင်ဦးဝင်းမောင်ကသူ့အမြင်ကိုခုလိုပြောပြပါတယ်
။ကျွန်တော်တို့ရဲ့ဟောကကျွန်တော်တို့ရဲ့လူကြီးတွေကတော့ဒါတင့်တော်တယ်လို့အများကြီးလုံးအေးနိုင်မထင်လို့ဒါကျွန်တော်တို့ဒါခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ငင်းစားဝန်ထမ်းတွေများနေဒီငင်းစားဝန်ထမ်းတွေနေနဲ့ရခင်လို့ဒီခေါရိုးကျိုးတဲ့ပုံစံမျိုးခေါရိုးကျိုးတယ်ဆိုတာကျွန်တော်တို့ဒါခိုင်းထားတယ်ဒါပဲလို့ဒီဟာပဲရှိတယ်ဒါပဲလို့ဆိုတဲ့ပုံစံမျိုးခေါရိုးကျိုးတဲ့အနေအထားမျိုးအပေါ်မှာလည်းကျွန်တော်တို့ကခေါရိုးကျိုးနေတာတွေကိုသူပြင်ပြောင်းလဲခြင်းနဲ့ဒါစံသားနဲ့ဒါကျွန်တော်တို့လောက်ကင်လာလေးရှိပါတယ်။ကြောင်းလေးချင်းတက်ပြီဆိုတဲ့အနေနဲ့လောက်တာလေးရှိပါတယ်။ခင်လို့အမိစားဝန်ထမ်းတွေဖြစ်တဲ့အတွက်ခင်လို့ခေါရိုးကျိုးတဲ့အနေအထားမျိုးရှိမရှိရတော့ကျွန်တော်လေးလာစောင့်ကြည့်ပြီးတော့ကျွန်တော်လွတ်တော်အနေနဲ့ဒါဝိုင်းဝန်းပြီးတော့ထိန်းချုပ်သွားမှာဖြစ်ပါတယ်
။ဒီကနေ့မှဝန်ကြီးချုပ်တင်ပြလာသူတွေကိုလွတ်တော်မှာကန့်ကွက်သူမရှိအတည်ပြုလိုက်တာကြောင့်ဒီလူတွေဟာမကြခင်သက်ဆိုင်ရာဝန်ကြီးဌာနတွေမှာတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။ဒီကနေ့မှဒီလူတွေကိုဝင်ကြီးတွေအနေနဲ့သာခန့်အပ်လိုက်တာဖြစ်ပြီးဘယ်ဝင်ကြီးဌာနတွေမှာဘသူတွေကတာဝန်ယူသွားမလဲဆိုတာကိုတော့တိကျစွာဝင်ကြီးချုပ်ကလွှတ်တော်မှာတင်ပြခဲ့ခြင်းမရှိသေးပါဘူး။ဥပဒေကြမ်းကော်မတီဝင်ဦးဝင်းမောင်ကတော့ဦးမြင့်တောင်းကိုစီမံကိန်းနဲ့ဗန္ဒာရေးဝင်ကြီး၊ဦးဟန်ထွန်းကိုစိုက်ပျိုးရေး၊မွေးမြူရေးတစ်တောနဲ့စွမ်းရည်ဝင်ကြီး၊ဒေါ်နီလာကျော်ကိုလျှက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝင်ကြီး၊ဦးမောင်မောင်စိုးကိုစီပင်သားရေးဝင်ကြီးဦးနိုင်ငံလင်းကိုလူမှုရေးဝန်ကြီးဦးဟန်ထူးကိုဥပဒေချုပ် ဒေါခင်တန်းလာကိုစီရင်စစ်ချုပ်အနေနဲ့ခန့်အပ်သွားမှာဖြစ်တယ်လို့ပြောပါတယ
်။ဒေါခင်တန်းလာကတော့ကျွန်တော်စီရင်စစ်ချုပ်ဟု
တ်
ဒေါနီနီလာကျော်ရဲစစ်ဝင်ဖြစ်ဖြစ်ခုနိုင်ငံလဲကတော့ကျွန်တော်တော့ကိုစီကျန်တဲ့ပုံစံကတော့အကုန်လုံးအပြည့
်လက်ရှိမှာလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနကိုတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်ထားတဲ့ဘုံမူကြီးခင်အောင်ထွန်းကတာဝန်ယူသွားမှာပါ။မကြခင်မှာဒီရွေးချယ်လိုက်တဲ့သူတွေဟာဂရီးသစ္စာပြုကလာမယ့်9နှစ်တက်တန်းကိုတာဝန်ယူသွားတော့မှာဖြစ်ပါရဲ့ရှင်
။ရန်ကုန်တိုင်းဒေသကြီးအစိုးရတဲ့အတွက်ဝင်ကြီးနေရာတွေကိုလွှတ်တော်မှာဒီနေ့အတီးပြုလိုက်တာနဲ့ပတ်သက်ပြီးမမေခါသတင်းပေးပို့ခဲ့တာပါ။အခုဒီရန်ကုန်တိုင်းအစိုးရတက်မှာဥမ္မောင်မောင်စိုးကိုတာဝန်ပေးရခဲ့တဲ့စီမင်းတရားရေးဝင်ကြီးယာရုဟာအရင်ကမြို့တော်ဝင်ယာရုလည်းဖြစ်ပါရဲ့။ဥမ္မောင်မောင်စိုးဟာဒီပြည်ထောင်စုဝင်ကြီးတွေဖြစ်ကြတဲ့ဦးတန်းမြင့်နဲ့ဦးကျော်ဝင်းတို့လိုပဲပြည်ပကရရှိထားတဲ့ပါရဂူဘွဲ့လက်မှတ်တွေဟာအထူးတွေဖြစ်နေရဲဆိုပြီးတော့အင်တာနက်လူမှုကွန်ရက်တွေမှာဝေဖန်ပြောဆိုခံရသူတူလည်းဖြစ်ပါရဲ့ရှင်။ View American တိုင်းရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်။အခုတခါကတော့ဒီရှမ်းပြည်နယ်ဘက်ကအစိုးရဖွဲ့စည်းမှုအခြေအနေကိုလည်းကြည့်အောင်ပါရှင်။ရှမ်းပြည်နယ်အစိုးရဖွဲ့စည်းမှုအတွက်ပြည်နယ်လွှတ်တော်မှဒီနေ့အစိုးတင်သွင်းခဲ့တာမှာကန့်ကွက်မှုတွေရှိနေတဲ့အတွက်ပြည်နယ်အစိုးရဖွဲ့ကိုအတိမပြုနိုင်သေးပဲကြံ့ကြာမှုတွေဖြစ်ပေါ်နေပါရဲ့။ပြည်내အစိုးရဖွဲ့ဖို့ဝင်းကြီးချုပ်ရဲ့အဆိုကိုလွှတ်တော်မှာမနှက်ပြန်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးတော့ရှမ်းတိုင်းရဲသားများဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ပြည်내အစိုးရအတွင်းမှာပါဝင်ဖို့ကမ်းလှမ်းချက်ကိုလက်မခံဘဲညှဉ်းဆန်းခဲ့တယ်လို့ပြောပါရယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်တိုင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်내အစိုးရဖွဲ့စည်းဖို့အတွက်ပြည်내ဝင်းကြီးချုပ်ကလွှတ်တော်မှာဒီကနေ့ဧပြီလ4ရက်နေ့ကအဆိုတင်သွင်းလိုက်ပါတယ်အဲ့လိုပြည်내အစိုးရဖွဲ့ဖို့တင်သွင်းခဲ့တဲ့အဆိုကိုလွှတ်တော်မှာဒီကနေ့ကန့်ကွက်မှုတွေရှိခဲ့တယ်လို့ပြည်내ဝန်ကြီးချုပ်ဒေါက်တာလင်းထွတ်က VOA ကိုပြောပါတယ
်အခုတော်တော်ဆယ်တော့ဒီလေးမဲ့လေးရှိတာပေါ့နော်ဟိုတစ်ဖက်ကပါတီတခုอ่ะပေါ့နော်သူကပါတီနေနေတော့မဟုတ်ပါဘူးလွတ်တော်ကိုယ်စားတူးချင်းနေနဲ့သူတို့ကတန်ခွက်ပြောဆိုမှုလေးတွေရှိတာပေါ့တန်ခွက်လို့တော့ဘယ်လိုအခြေခံဥပဒေရတော့မရဘူးဒါပေမဲ့တန်ခွက်ပြောဆိုမှုလေးတွေရှိတာပေါ့အဲ့ဒါကို
ဘယ်ပါတီဘယ်အဖွဲ့ကကန့်ကွက်ခဲ့တယ်ဆိုတာကိုပြည်내ဝန်ကြီးချုပ်ဘက်ကထုတ်ဖော်ပြောဆိုဖို့တော့ညှဉ်းဆန်းခဲ့ပါတယ်။ဒါပေမဲ့ပုဂ္ဂိုလ်တဦးတယောက်ကိုရည်ရွယ်ပြီးကန့်ကွက်တာမျိုးမဟုတ်ဘဲအကြောင်းပြချက်ခိုင်ခိုင်မာမာမရှိဘဲကန့်ကွက်ခဲ့တာသာဖြစ်တယ်လို့ဒေါက်တာလင်းထွတ်ကပြောပါတယ်
။ဒီလိုအခုမနေ့မှကြေညာပြီးအခုသမရအခုဟိုဝန်ကြီးချုပ်ကမြည်ဆင်းတယ်ပြင်ပြီးအခုလက်ခံလို့ဖြစ်မလားဆိုတဲ့သဘောမျိုးပေါ့။အဲ့လိုပြောတာပဲကျွန်တော်ကြားပါတယ
်။သ
ဆိုင်ရခိုင်လုံးနဲ့အထောက်အထားတစ်ခုနဲ့ပေါ့နော်။သူကဖြစ်ရင်တော့နိုင်ငံတော်ပြစ်စာဖောက်ဖျက်ဖူးတယ်လူဝဲချင်းကြီးညာခံဘူးတယ်စိတ်ချင်းတွေပေါက်တွန့်ပေါက်တွန့်နေတဲ့အစရှိတဲ့ပြင်ဒီလိုခိုင်လုံတဲ့အကြောင်းပြချက်နဲ့ကန့်ကွက်တာတော့ကျွန်တော်မတွေ့ရပါဘူးကျွန်တော်တို့ရဲ့တွတ်တော်ဥက္ကဋ္ဌကြီးကဒီဝန်ကြီးဖွဲ့ကိုကန့်ကွက်နိုင်ဖို့တော့ခိုင်လုံတဲ့အထောက်အထားရှာဖို့တည့်ရပေးထားပါတယ်လက်ခံကြရင်ကျွန်တော်တို့တွတ်တော်ပြန်စပါမယ်အဲ့ကြရင်ခိုင်လုံတဲ့အထောက်အထားဆိုရင်လည်းဆက်လက်စဉ်းစားမှာပေါ့နော်ခိုင်လုံတဲ့အထောက်အထားမဟုတ်ဘူးဆိုရင်တော့ကျွန်တော်ဆက်လက်ပြီးတော့ပြည်내စုဖွဲ့စည်းအကောင့်ထဲပေါ်သွားပါမယ
်ဟုတ်ကဲ့
လက်ခံလောက်ကြရင်တော့ဖြေပြီးရမှာပါ
ပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေကိုသက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်အဖြစ်ကန့်အပ်ခံရသူကဥဆောင်ဖွဲ့စည်းရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းရွေးကောက်ပွဲမှာမဲဆန္ဒနဲ့အများစုအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကသူတို့ရဲ့ပါတီလွတ်တော်ကိုယ်စားလှယ်တွေကိုညွန်ကြားတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်အစိုးရဖွဲ့စည်းတဲ့နေရာမှာပြည်내အစိုးရထဲမှာပါဝင်ဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကိုကမ်းလှမ်းခဲ့ပေမဲ့ SNLD ဘက်ကညှဉ်းဆန်းခဲ့တယ်လို့ဒေါက်တာလင်းထွတ်ကပြောပါတယ်
။သူတို့တော့မပါဘူးခင်ဗျာဒါလည်းသူတို့မူဝါဒကြောင့်မပါတာပါကျွန်တော်တို့ကကမ်းနေပါလေ
။ဆရာတို့ဘက်ကဟိုဆရာတို့ဘက်ကကမ်းလှမ်းတယ်ပေါ့ကမ်းလှမ်းတာကိုသူတို့ဘက်က
မပါဘူး။ဟုတ်ပါတယ်ခင်ဗျာ။သူတို့ဘက်ကသူတို့ပါတီမူဝါဒကြောင့်လက်မခံတာပါ။
ဒါနဲ့ပတ်သက်ပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့တော့မရခဲ့ပါဘူး။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲအတွင်းရှမ်းပြည်နယ်ပြည်နယ်လွတ်တော်မဲဆန္ဒနယ်တွေမှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက32နေရာနဲ့မဲဆန္ဒနယ်အများဆုံးအနိုင်ရခဲ့ပြီးတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က24နေရာမြို့သားဒီမိုကရေစီအဖွဲ့ချုပ်က21နေရာအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်နဲ့လွတ်တော်တို့ရဲ့ရပောင်းတရားတက်တန်းတွင်ဖန်ဆီးခံထားရတဲ့တကြွလှကြသူတွေကိုပြန်လုပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူခွင့်ရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုအကောင့်ထည့်ဖို့ဘူးပြည်တွင်းပြည်ပကတိုက်တွန်းနေပါတယ်ကျွန်တော်တို့ဒေါက်တာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေကဘယ်နေရာတွေမှာဦးစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်တွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါခင်ဗျာ
မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မစတင်ခင်သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့ဒီကနေ့ဒီပြည်တော်စုလွတ်တော်မှာတမရကဒီပြည်တော်စုဝင်ကြီးတဲ့နေရာတချို့အတွက်အမိစရင်တင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်။ပြည်တော်စုအစိုးရအဖွဲ့အတွက်အသိခံအမဲ့ဝင်ကြီးတဲ့နှစ်ဦးနဲ့ပြည်တော်စုစီရင်စစ်ချုပ်နောက်ပြည်တော်စုရှေ့နေချုပ်အမိစရင်တွေကိုတမရဦးထင်ကျော်ကဒီကနေ့ပြည်တော်စုလွတ်တော်မှာအမိစရင်တင်သွင်းလိုက်ပါတယ်။အမိစရင်တင်သွင်းခံရတဲ့ပုံကိုယ်တွေဟာအရင်တုန်းကဒီအစိုးရဟောင်းမှာအကြီးအကဲအရာရှိတာဝန်ထမ်းဆောင်ခဲ့ကြတဲ့သူတွေဖြစ်တာကိုထောက်ပြပြီးတော့လူဟောင်းမူဟောင်းနဲ့အပြောင်းလဲကိုဖော်ဆောင်နိုင်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။မတ်တန်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ပြည်တော်စုအစိုးရအဖွဲ့ရဲ့ပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးနောက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးအဖြစ်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့သမရဦးထင်ကျော်ကလွှတ်တော်ကိုအမိစရင်တင်သွင်းပါတယ်။သမရဦးထင်ကျော်တင်သွင်းတဲ့အစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးနှစ်ဦးနဲ့ရှင်းနေချုပ်တို့ကအရင်အစိုးရရဲ့အကြီးအကဲအရာရှိကြီးတွေဖြစ်ပါတယ်။ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကအခုလိုတုံ့ပြန်ပါတယ
်။ဒီစီလီလာပြီးတော့ကျွန်တော်တို့နော်ဟိုဒီကျွန်တော်ဟိုသမရရောနောက်တော့စမ်းစုကြည့်နေနေရောပေါ့ဗျာ။သူအသေးလေးလီလာပြီးတော့မှစီစစ်ပြီးတော့မှတင်တာဖြစ်တယ်လို့အဲ့တော့အငယ်ဦးဝင်းထင်ကတော့ခုနကတော့အဲ့လိုပြောတယ်လေ။ဒါမျိုးအကောင်ဆုံးနဲ့လက်ရှိရှိတဲ့အခြေအနေနဲ့အကိုက်အညီဆုံးလက်တော်ရေဆိုင်ရမယ်ဖြည့်ရှင်းရမယ်ဆောင်ရွက်ချက်တွေအကိုက်အညီဆုံးဖြစ်အောင်ကြည့်စစ်ပြီးတော့ရွေးချယ်သွားတယ်လို့ကျွန်တော်တို့အဲ့လိုတော့ဟိုတုံ့တက်လို့ရပါတယ်ဗျာ
ပြည်တော်စုရှင်းနေချုပ်အဖြစ်ဘိုးချုပ်ဟောင်းဒုတိယရှင်းနေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့ပြည်တော်စုစီးရင်စစ်ချုပ်အဖြစ်ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခါဦးမော်တန်းတို့ကိုသမရဦးထင်ကျော်ကအမည်စင်းတင်သွင်းပါတယ်။လျှက်စစ်နဲ့စွမ်းရည်ဝန်ကြီးဌာနရဲ့ပြည်တော်စုဝန်ကြီးအဖြစ်အရင်အစိုးရစွမ်းရည်ဝန်ကြီးဌာနရဲ့မူဝါဒပိုင်းဆိုင်ရာအကောင့်ထယ်ဖို့တဲ့အကြီးအကဲအရာရှိဟောင်းတဦးကိုပြန်လည်ခန့်အပ်မဲ့အရေးကြောင့်မူဝါဒဟောင်းအတိုင်းပဲဆက်လက်အကောင့်ထယ်ဖို့မဲ့အရေးစိုးရိမ်ချက်တွေရှိပါတယ်။တဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူ Eco Dev အဖွဲ့ကဦးဝင်းမျိုးသူကအခုလိုပြောပါတယ
်အဲ့တော့ NLD မှာလည်း NLD policy တည်ကြရှိတာဆိုတော့ဟိုကျွန်တော်မပြောတတ်ဘူးဟိုလက်ဖြေရအောင်လုပ်မယ်ဆိုတော့ရှိတာပေါ့ဒါပေမဲ့ဘလို့ဒီနေ့ဆောင်ရမယ်ဆိုရဲ how ဆိုတော့သူတို့ရဲ့ဒီဟိုထဲမှာ manifestation နဲ့မှာတော့မတွေ့မိဘူးပဲပေါ့နော်အဲ့တော့လက်ရှိဦးသိန်းစိန်ဘူဝါဒဟောပဲဆက်ပြီးကောင်းထက်ပေါ့မယ်အဲ့ဒီလာတဲ့လူကလည်းအဲ့လိုမှန်ခဲ့ရင်တော့အရင်လိုထုံးလုံးကြီးအဟောင်းနဲ့ပဲတွားမယ်လို့အဲ့လိုပဲခံမှန်းတာပေါ့
ပညာရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းခံရသူကတော့ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မြို့သားပညာရေးဥပဒေစန့်ကျင်ဆန္ဒပြခဲ့မှုအတွင်းចောင်းသားတွေနဲ့တာဝန်ခံဆွေးနွေးခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့အကြီးအကဲအရာရှိတဦးဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဦးတူတာကပြောပါတယ
်ဒါအရင်သူကစနစ်ထဲမှာလူကြီးတယောက်ဖြစ်ခဲ့တဲ့ပြီးတော့အရင်စနစ်တုန်းကတော့သူကြီးဟိုအကြောင်းသားအပေါ်မှာရောဆရာဆရာမတွေအပေါ်မှာရောသူတရတူတဲ့ကြောင်လုံးနိုင်သွားမဖြစ်ဘူးဆိုတော့သူပြရတယ်ပြောလို့ရတယ်ဒါပေမဲ့အခုအချိန်မှာတော့သူတို့ကို NLD ကနေပြီးတော့တာဝန်ခံလိုက်တဲ့အတွက်ပေါ့နော်သူဘလို့ပြင်ပြောင်းလဲလုပ်ငုံတော့သူကြတော့ကျွန်တော်စိတ်ပြောပြီးတော့လင်းထားခြင်းမရှိဘူးခင်ဗ
ျလက်ရှိမှာဒေါအောင်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတည်းကပညာရေးလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနှစ်ခုကိုခွဲဝေပေးဖို့အတွက်သမရဦးထင်ကျော်ကပြည်ထောင်စုဝန်ကြီးနှစ်ဦးထပ်မံအဆိုပြုတာဖြစ်ပါတယ်။အမည်စင်တွင်တင်ခံထားရတဲ့ပြည်ထောင်စုဝန်ကြီးတွေရှင်းနေချုပ်နဲ့စင်းစစ်ချုပ်တို့ကတော့အင်္ဂါနေ့မှာကျင်းပမဲ့လွှတ်တော်မှာကန့်ကွက်သူမရှိရင်အတီးပြုတ်နိုင်မှာဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့လောက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေအဖြစ်ဂရုသစ္စာပြုနိုင်မှာဖြစ်တယ်လို့လည်းလွှတ်တော်အတိုင်းအဝိုင်းကပြောဆိုပါရရှင်။
ဒါကတော့ဒီကနေ့ပြည်တော်စုလွှတ်တော်မှာသမရကဒီဝင်ကြီးသစ်နှစ်ဦးနဲ့စင်းစစ်ချုပ်ရှင်းနေချုပ်အမည်စရင်းတွေကိုတင်သွင်းလိုက်တာနဲ့ပတ်သက်လို့မတ်တန်ကြီးထိုက်ကစူးစီးတင်ပြပေးသွားတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဧပြီလ4ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။
And a heaven in a wild flower. Hold infinity in the palm of your hand and eternity in an hour.
နောက်တိုက်တခြင်းတွေဖန်တီးသီဆိုရမှာကြွကျင်တဲ့ rap ဆိုတော့တယောက်ဘသူကဗျာတွေကိုယူနေတာပါလေဒီလိုမျိုးဒီကဘာတဝမ်းကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုတော့မကြခင်မှာတင်ဆက်ပေးမယ်တက်တက်ရောက်သတင်းလောအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့စီးပွားရေးခန္ဓာကိုနားဆင်ကြပါပါရှင်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတော့ဒီစီးပွားရေးနဲ့ကုသရေးရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်နဲ့တွေ့ဆုံမေးမြန်းထားတဲ့အပိုင်းတစ်ကိုတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံအတွင်းစီးရဲမွေးတည်မှုပပျောက်ရေးကိုဝန်ကြီးဌာနပေါင်းစုံနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ VOA နဲ့တည်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကပြောပါရယ် VOA မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံတော်ခင်စိုးဝင်းကတွေ့ဆုံမေးမြန်းတဲ့အခါဝန်ကြီးဒေါက်တာတန်းမြင့်ကသူ့ရဲ့ပညာရေးနောက်ကျောင်းကအစချီပြီးတော့အခုလိုစပြောပါရယ်ရှင်
ဟုတ်တယ်ဒီကစားရတာပေါ့လေဒီကလာနောက်ပိုင်းမှာဒီចောင်းသားဒါအရေးခင်းနေပေါ့တော့ကျွန်တော်လည်း involve ဖြစ်တော့ပါဝင်ဆောင်တဲ့ခါတော့ចောင်းတင်နေခွက်တော့ထုတ်ခံရတာပေါ့အဲထုတ်ခံတဲ့ခါကျတော့အဲ့ဒီမှာအဲကျွန်တော်ဆရာပြည့်တင်နှံဆိုပြီးတော့အထူးဆရာပြည့်မူလနဲ့တင်နှံခေါ်တဲ့ကြောင့်ဝင်လျှောက်လိုက်တော့မူလနဲ့ဆရာပြည့်တင်နှံတက်လိုက်ပြီးတော့မူလနဲ့ဆရာလက်မှတ်ရတာပေါ့ဗျာအဲကျွန်တော်လည်းဒီဟိုခုဟောပေါ့ကမာကတွေ့ဆိုကမာကစ်တွေ့တော့ဘုံမျိုးနဲ့မှာကျွန်တော်ဆရာကျောင်းမူရန်ကျောင်းဆရာလုပ်ပြီးတော့ကျောင်းပြန်ဖွင့်တဲ့ခါကျတော့ကျောင်းပြန်ဝင်ရတော့ကျွန်တော်ဆရာပြေကနှုတ်ထွက်ပြီးတော့အဲတော့စနေတဲ့ကပြောင်းလာတော့စီဝိုင်းတက်ကိုဖြစ်တော့တယ်အဲ့ဒီမှာစတုတ်ဒါနစ်က1964ရဲ့စတက်ပေါ့66ပြည့်ကတော့ဘဝပြည့်တဲ့ခါကျတော့ကျွန်တော်အဲတော့ကဗန်နိုင်းရဲ့အခွန်အရေးဌာနရှိပါတယ်စီမံငွေရေးစုပ်စည်းဌာနကွယ်မှာကျွန်တော်အလုပ်တင်ရနေပြီးတော့1988 18နှစ်တော့ပေါ့လေတော်ငိုစီစီနိုမလာအထိလက်တော်ညွှန်ကြားမှုအထိဒါကျွန်တော်လုပ်ခဲ့ပါတယ်ဟုတ်ကဲ့နောက်ပိုင်းကျွန်တော်ဒါကုလသမအပြောတန်းအွန်လိုင်းဘဝနဲ့ကျွန်တော်အဲဆောမရွန်အင်္ဂလိပ်မှာနှစ်နှစ် development planner ပေါ့လေနောက်အိန္ဒိယမှာကျွန်တော် research economy နဲ့ asia pacific project တခုမှာတစ်နှစ်ပေါ့နောက်မလာဝီမှာကျွန်တော် poverty alleviation program နဲ့3နှစ်နောက်တစ်ခါကျွန်တော်အမေရိကန်မှာနယူးယောက်မှာဒီ3လခွဲလောက်ကျွန်တော် doctorateဒီစီကိုပြပင်းလို့ချေမှာအဝေးတင်လို့တက်ခါမိုင်းနဲ့တွားပြီးတော့ပြင်စလာဒါ3လခွဲပေါ့နောက်အဲဘော့ဆိုနိုင်ငံမှာ6နှစ်ပေါ့ဗျာအဲ social economic implication HIV ကနေပြီးကျွန်တော်ဒါဒီ planner ဖြစ်ကျွန်တော်အိမ်မှာ6နှစ်လုပ်ခဲ့တော့2003ကပြန်လာတဲ့ခါကျတော့ကျွန်တော်ဟိုဒီကုမ္ပဏီတစ်ခုထောင်ပြီးတော့ဒီဟောလုပ်တော့ပေါ့ဗျာဟိုအများပြင်ကုလသမဂ္ဂအဖွဲ့အစည်းနဲ့ short term consultant လုပ်ပါတယ်ဒီနောက်တစ်ခါ survey တွေလည်းလုပ်ပါတယ်တော့ war vision တို့စသဖြင့်ပေါ့ဗျအဲ့ဒါကျွန်တော်လေးနှစ်လောက်ပြီးတော့ဒီ party ကို join လုပ်တဲ့အခါကျတော့ party မှာကျွန်တော်လန်ဒါမြို့နယ်ဒါအစင်းဆုံးမြို့နယ်လူကြီးအများဆုံးမြို့နယ်မှာဒါ party ဥဆုံးဖွဲ့ပါတယ်တော့ညီလာခံကြီးမားရေး commission လည်းဥက္ကဋ္ဌမြို့လောက်ခဲ့ရတယ်เนาะ party ညီလာခံလောက်တဲ့အခါကျွန်တော်ဒါမြို့နယ် party ဥက္ကဋ္ဌဖြစ်ပြီးတော့ဒါနောက်တစ်ခါအရွေးကောက်ပွဲမှာကျွန်တော်အရွေးခံတော့ပြည်သူ့လူတော်နဲ့အဲဒီတော့ပါတီဘုံမှာလည်းကျွန်တော်စီဝေးကော်မတီဖွဲ့ကျွန်တော်ဖွဲ့ဝင်ဖြစ်ကျွန်တော်အဲနှစ်နှစ်တော့လေဒီရေကန်တဲ့အထိပေါ့
ဟုတ်ကဲ့ပ
ါပါဆောင်ခဲ့ရပါတော့ဟုတ
်ကဲ့ဟုတ်ကဲ့ပါဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီစီးရဲမွေးတည်မှုပပျောက်ရေးတွေလည်းဆရာပါဝင်ဆောင်ရွက်ခဲ့မှုတွေပြီးတော့ဆရာသုတေသနတွေလည်းလုပ်မှုတွေပေါ့နော်ဆိုတော့ဆရာရဲ့ဒီအတွေ့အကြုံကမြန်မာနိုင်ငံစီးရဲမွေးတည်မှုပပျောက်ရေးမှာလည်းအထောက်အကူဖြစ်နေတယ်လို့ကျွန်မယူဆပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျအဲစီးရဲမွေးတည်တိုက်ဖြစ်ရေးကတော့cross hider ပေါ့လေဂန္ဓာပေါင်းစုံနဲ့ဝင်းဒါပေါင်းစုံနဲ့တက်ဆိုင်တာပေါ့လေကျွန်တော်အခုဒါဒီကုံသေးရေးဒီမှာလုတ်တဲ့ခါကျဒါလည်း trade ကလည်းဒီဆေးမွေးတိုက်ဖြည်မှာအဓိကကြတဲ့စိတ်ပိုင်းတရက်ဖြစ်တော့ဒါလည်းဟိုအင်မတန်ထိရောက်တဲ့ဝင်းကြီးဆန္ဒအဖြစ် ပေါ့ဝင်ဆောင်ရဲမှာပေါ့ဆောင်ရဲမှာပေါ့လေ
ဟုတ်ကဲ့ပါစီးပွားကုသဝင်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်တဲ့လို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာတည်တည်ဝင်ဆောင်ရဲရမယ်ပြီးတော့ကုသရန်ဝင်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရဲတာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသဒီစီးပွားကုသဝင်ကြီးတယောက်အနေနဲ့ဖြစ်လာတဲ့တာဝန်ယူရမယ်ဆိုလို့ရှိရင်ဘာဝင်ရဦးစားပေးပြီးဆောင်ရဲချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလို့ရှိတာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်ဒီကုသရန်ဝင်ပေါ့ဒီမှာယနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းထုတ်သွင်းလေသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လို့ရှင်သူ့မှာတင့်တော်တဲ့ဈေးနှုန်းတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းတင့်တော်တဲ့ဈေးနှုန်းပေးရမှာလေပို့ကုန်ကြတော့လည်းတင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်တဲ့ဆိုတော့ funky price ဆိုတဲ့ဒီတောင်တန်းမားထုတ်တဲ့ဈေးနဲ့တစ်ခါစားသုံးဈေးကအင်မတန်ကွာဟနေ50 50 60လောက်กว่าได้ขาจ้ะတော့ตบอก็တော့ทุลุตูเดตมะตองตมะซีนงก็มีดาเน่มีတော့ซาตงกับปูมาเนี่ยเปดีจ้าเเม่มานี่เทรดบ่เลยဖြန့်ချီဆိုတဲ့ခါကျတော့ဒီမှာကซัพพลายเชนပေါ့ဖြန့်ချီအပိုင်းမှာပါလို့ဆိုတော့ချိုးမှုမရှိဘူးဗျာဒါဝကျွန်တော်တို့ကเทรดรูทပေါ့ဗျာလေ
ကိုနေလမ်
းဒိပုတ်ဆောင်အဓိကဒိပုတ်ဆောင်လည်းပါတယ်လို့အခြားရဆက်သွေးအခြားရတယ်လည်းပါတယ်ပေါ့ဗျာဒီတမားတော့ပြည်နယ်ပြည်မဆိုတော့ဖြန့်ချီမှုတွေဒါလည်းပါတော့ဒါကိုကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးသူကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နေတာတွေကပြည်ပင်ပြောင်းလဲရမှာပဲလမ်းမဆက်သွေးကောင်းမှုတို့အဓာအစီတို့မလိုအပ်သောဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုလည်းကျွန်တော်တို့ကပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လည်းပြည်တွင်းကလည်းတိတိကျကျယနေ့အထိသဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကုန်ကပို့နေရတဲ့ခါကြတော့ဒါလည်းအတက်ကြရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီကုံသွယ်ရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြည်ပွင့်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်ပြတ်ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြတ်ကုလူဆက်ဆံမှုပေါ်လည်းအဓိကပြဿနာဖြစ်တယ်ပေါ့
ဟုတ်ကဲ့ပါအခုဟိုပြီးခဲ့တဲ့မနေ့ကတုန်းကသမရာကြီးဦးထင်ကျော်ပြောသွားတဲ့မင်ကိုနဲ့မှလည်းဒီဈေးကွက်စီးပွားရေးစနစ်ကို PPP အကောင့်ထည့်ဖို့ဆိုတာပါပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ဒီဒေတာတွင်နိုင်ငံတွေပေါ့နော်ဒီအာဆီယံနိုင်ငံတွေအထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့စီးပွားရေးကုသရန်ဝင်မှုကလည်းဒီနိုင်ငံတွေအများကြီးအရေးကြီးပါတယ်အဲ့တော့ဒီအိန္ဒိယနိုင်ငံတွေနဲ့ဒီစီးပွားရေးမူဝါဒပေါ့နော်ဆရာဘယ်လိုများစဉ်းစားထားပါလဲရှင်ဆက်ဆံမှုလေ
ဆက်ဆံတာတော့ခုကျွန်တော်တို့ဒီပွင့်လင်းမြင်သာမရှိတဲ့ကျွန်တော်တို့လည်းဒီဟာတည်တိုင်မှန်လေလူလူကအများဆုံးမြန်လင်းချက်နဲ့ဒါကျွန်တော်ရွေးချယ်လိုက်တဲ့ခါကြတော့တော်တော်လေးကိုပဲပတ်ဝန်းကျင်နိုင်ငံတွေကဆက်ဆံမှုဟာပုံမပွင့်လာမယ်သဘောရှိပါတယ်ဟိုတုန်းကလည်းဆက်ဆံခဲ့ပါတယ်တော်တော်ဟိုတုန်းကတော့အခြေအနေကအကန့်အသတ်ကြီးရှိတယ်အဲသူတို့ဘက်ကျွန်တော်တို့ဘက်ကလည်းအကန့်အသတ်ကြီးရှိတယ်ဥပမာဆိုရင်ကျွန်တော်တို့နည်းပညာကျွမ်းကျင်မှုငွေရေးကြေးရေးဆိုတော့အကန့်အသတ်ကြီးရခါကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကိုထိုးပေါက်နေမှာကျွန်တော်တို့ဘက်အားနည်းကြီးရှိပါတယ်ဗျအဲခုတော့ကျွန်တော်တို့ကပွင့်လင်းလာတဲ့ခါကျတော့နိုင်ငံတကာလည်းဗမာဒီကိုပြည်တွေကိုဝင်လာတာရှိတယ်အဲကိုကလည်းသူတို့ဝင်လာတာကများနေတာပေါ့ဗျာအဲကျွန်တော်တို့ကဒီဝင်ရောက်ထိုးပေါက်ဆိုတော့လေဒါနိုင်ငံတွေအဖွဲ့အစည်းတွေအခုညော WTO တို့စပြင်သူတို့အဖွဲ့အစည်းတွေနောက်ပြီးကဂျပန်တို့ကိုရီးယားတို့ဆိုတော့သူတို့နည်းပညာတွေပေးနေတာရှိပါတယ်နောက်အိန္ဒိယတို့လည်းဒါဟိုတုန်းနဲ့အစဉ်လာဆက်ဆံနေကြတော့ဒါကိုကျွန်တော်တို့ကတစ်ဖက်ကလည်းဒါအစိုးရအဖွဲ့အစည်းချင်းဆက်ဆံတစ်ဖက်ကလည်းခုနလုပ်ငန်းရှင်ချင်းချင်းဘုံဘုံဆက်ဆံလောင်းဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေကဒီထိုးပေါက်နိုင်မှုတော့အစတင်လုပ်နိုင်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ
်။ဒါတော့ဒီစီးပွားရေးနဲ့ကုသရေးဝယ်ရေးဝင်ကြီးပြည်တော်စုဝင်ကြီးဒေါက်တာတန်မြင့်အောင်နဲ့တွေ့ဆုံမေးမြန်းခန်းအပိုင်းတိတ်ကိုစီးပွားရေးကဏ္ဍမှာနားဆင်ခဲ့ကြတာပါရှင်။ဒေါက်ခင်စိုးဝင်ကတွေ့ဆုံမေးမြန်းခဲ့တာပါ။တက်တက်ရောက်တဲ့လောအစီအစဉ်နဲ့သူယုံကြည်ရာကဏ္ဍတွေကိုမထုတ်လင့်ပေးခင်မှာတော့အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းအလှည့်ပေးချင်ပါတယ်။မဆုမြတ်မုံကအစီအစဉ်ပြီးတော့ကုသားညုံနဲ့အတူတင်ဆက်ထားပါရှင်။
ကွန်ပျူတာတွေကလူထက်တာသွားနိုင်တယ်ဆိုတာနောက်ထပ်သက်တည်တစ်ခုပေါ်လာပြန်ပြီကိုသားညုံဦးရေ
ဘလူနီယာတွေမှာတာသွားပြန်တာလို့မဆွေမြမောက
လူတွေလိုမျိုးညံစွမ်းထိုင်အောင်လို့ program လုပ်ထားတဲ့ကွန်ပျူတာ program ပေါ့ကွန်ပျူတာစကားနဲ့ဆိုရင်တော့ artificial intelligence အတိုးကောက်တော့ AI လို့ပြောနေတဲ့ကွန်ပျူတာညံရည်ညံစွမ်းလေတချို့ကတော့ AI ကိုညံရည်ဒူးလို့လည်းပြောနေကြတဲ့အခုဟာဒီကစားရတိတ်ကိုခက်ခဲတဲ့တရုတ်ကြားကစားနည်းကို AlphaGo ဆိုတဲ့ AI ကွန်ပျူတာ program ကနိုင်သွားတာရှင့် နိုင်နာမကိုဒီကိုတရုတ်ကြားကစားနီးမှာအတော်တကအတော်ဆုံးသူကိုလေးပွဲနိုင်တပွဲရှုံးနဲ့နိုင်သွားတာကိုသားညုံရဲ့
ဟုတ်ပါဗျာအဲ့ဒီသတင်းကဒီနည်းပညာလောကအထူးဖြင့်ကွန်ပျူတာလောကထဲမှာတော့အတော်လေးကိုဟိုးလေးတကျော်ဖြစ်သွားတာမှဆွေးမြမောအဲ့ဒီဂိုဆိုတဲ့တရုတ်ကြားထုတ်ကစားနီးကိုလူတွေကစားလာကြတာနှစ်ပေါင်း 2,500 တန်းရှိနေပြီကြားထုတ်သူမျိုးအကွက်တွေဆွဲထားတဲ့ဘိုးပြားပေါ်မှာအကွက်ရွှေ့ကစားရတာဆိုပေမဲ့အုံနောက်နဲ့အတော့ကိုတွက်ချက်ပြီးတော့အနံ့ရအောင်ကစားရတာမျိုးဒီစစ်တူရင်ကစားရတဲ့တောင်မှအစာပေါင်းများစွာခက်ခဲတယ်လို့ကျွမ်းကျင်သူတွေကပြောကြတဲ့ဂိုကစားနည်းကိုကမ္ဘာချန်ပီယံနဲ့ Alpha Go ကွန်ပျူတာပရိုဂရမ်တို့၅ရက်၅ပွဲကစားကြတာမှာကမ္ဘာချန်ပီယံကတပွဲပဲနိုင်ပြီးတော့ Alpha Go ကတမိုင်းဝင်အနိုင်ရသွားတာပဲဗျ
ကျွမ်းကျင်သူတွေပြောတဲ့အတိုင်းဆိုလို့ရှိရင်စစ်တူရင်မာကဒီရွှေနိုင်ကြီးအကွက်ပေါင်းကရေပူရ20လောက်ပဲရှိတယ်။တရုတ်ကြားထိုးကစားနီးကိုမှဆိုရင်ရွှေနိုင်ကြီးအကွက်ပေါင်းက200ရှိတယ်တဲ့။အဲဒီတော့အနိုင်ကစားဖို့အတွက်ကဒီကျွမ်းကျင်မှုနဲ့အတွေ့အကြုံကအများကြီးလိုတယ်။တပွဲတပွဲအပီးကစားဖို့အတွက်ကလည်းအနည်းဆုံး 5-6 နာရီကြာတယ်လို့ပြောတယ်။အခုဟာကဂိုကစားနီးမှာသူ့ထက်တော်သူမရှိလို့ချန်ပီယံဘွဲကို10စုနှစ်နဲ့ချီကျအောင်လို့ရထားတဲ့တောင်ကိုရီးယားကလီဆက်ဒေါကို Alpha Go Computer Program ကနိုင်သွားတာရှင
် Alpha Go Computer Program ကိုထွင်တာက UK က DeepMind ဆိုတဲ့ Artificial Intelligence ကုမ္ပဏီပြ Google ကုမ္ပဏီအပိုင်ပေါ့ DeepMind ကဒီ Computer Engineer တွေကနည်းနည်းနည်းနည်းတွေးဖို့လိုတဲ့ကစားနည်းကိုတမင် Program လုပ်ပြီးတော့ Computer ညံစွမ်းကလူတွေထက်ဘလောက်တောင်အောင်တွက်ချက်နိုင်မလဲဆိုတာကိုစမ်းတာပဲဗ
ျမလ9ရက်နေ့ကနေပြီးတော့15ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့မှာ Champion Lee Sedol နဲ့9ရက် Go တရုတ်ကြားထိုးပြိုင်ပွဲလုပ်တော့AlphaGo ကွန်ပျူတာညံကြီးရှင်ကဘာလုပ်လဲဆိုတော့လူတွေဘလို့မှမထင်ထားတဲ့အကွက်တွေကိုတစ်ခါမကရွှေ့ခဲ့တယ်။အဲ့ဒီပွဲတွေကိုတချို့နိုင်ငံတွေမှာဒီရုပ်သံပေါ်ကနေပြီးတော့ဓာတ်ရိုက်ပြတယ်။နောက် YouTube ပေါ်မှာလည်းဓာတ်ရိုက်ပြနေတော့ပွဲကြည့်နေတဲ့သူတွေကကွန်ပျူတာတော့မှားပြီလို့ပထမထင်ကြတာ။ဒါပေမဲ့နောက်တော့မှသူကတမင်တကာအဲ့ဒီအကွက်ကိုအနိုင်ရအောင်လို့ကြိုတွက်ပြီးတော့ရွှေ့တာပဲဆိုတာကိုသဘောပေါက်ကြတယ်။
အဲ့ဒါကြောင့်ကွန်ပျူတာတွေရဲ့ညံရည်ညံစွမ်းတွေကလူတွေတက်တာနေပြီလားဆိုပြီးတော့သုံးသပ်စရာတွေဖြစ်ကုန်တာပေါ့မဆွေမြတ်မောရဲ့။Washington Post သတင်းစာမှာဆိုလို့ရှိရင် Alpha Go ရဲ့ညံများတဲ့ရွှေ့ကောက်ကစက်တွေရဲ့ဖန်တီးနိုင်စွမ်းကိုပြနေပြီဆိုတာဆောင်းမအရှိကြီးနဲ့ကိုသုံးသပ်ပြထားသေးတယ
်။နောက်ဆုံးကစားပွဲကိုပဲကြည့်လေ Alpha Go Computer Program နဲ့ Go Champion Lee Sedol တို့ကစားနေကြတာတနားရီလောက်ကြာတော့ Alpha Go ကပုံပြားပေါ်မှာရှိတဲ့အကွက်တွေကဘလို့မှမထင်ထားတဲ့နေရာတစ်ခုကိုအကွက်ကိုရွှေ့လိုက်တယ်။ကြီးနေတဲ့သူအလုံးကလည်းအင်မတန်အံ့ဩကုန်ကြတယ်။တော်တော်ဆန်းတဲ့အကွက်ပဲပေါ့လေကစားပွဲကြီးညာသူတယောက်ကဆိုလို့ရှိရင်ဆက်ကတော့မှားသွားပြီထင်တယ်လို့တော့မှပြောလိုက်သေးတယ်ကစားနေတဲ့လီဆက်ဒိုကတော့တော်တော်လေးစဉ်းစားနေပြီးတော့မှအခန်းထဲရတော့မှခဏထွက်သွားတယ်အဲ့တော့မှဒီကွန်ပျူတာကတော်တော်ခက်ခဲတဲ့အကွက်ကိုရွှေ့ခဲ့တာပဲဆိုတော့သဘောပေါက်ကြတယ်လီဆက်ဒိုခဏနေတော့ပြန်လာဆက်ကစားတယ်နောက်15မိနစ်ကြာကြာလောက်ကြာတော့သူ့ရဲ့အကွက်ကိုစဉ်းစားပြီးရွှေ့ခဲ့ပြီမဲ့လေအဲ့ဒီပွဲမှာသူဘလို့မှနိုင်အောင်ကိုပြန်မကစားနိုင်တော့ဘူးရှင်အဲ့ဒါကြောင့်မလို့ဒီနောက်ဆုံးပွဲအပါအဝင်၄ပွဲရှုံး၃ပွဲနိုင်တယ်ပဲ AlphaGo Computer Program ကိုသူအရှုံးပေးလိုက်ရတော့တယ်လေ
အဲ့ဒီ AlphaGo ရွှေ့လိုက်တဲ့အကွက်ကိုဘလောက်တော်တဲ့ကစားသမားပဲဖြစ်စီစဉ်အောင်စဉ်းစားမိမှာမဟုတ်ဘူးလို့ကိုကစားနည်းကိုကျွမ်းနေတဲ့သူတယောက်ကတော့မှပြောတယ်အဲ့ဒါကြောင့်လူသားတွေပဲအတက်ဆုံးလို့မှတ်ယူထားကြတဲ့စိတ်ကူးကွန်မြူဖန်တီးညံစွမ်းထက်ကို Artificial Intelligenceကွန်ပျူတာညာရီတုတွေကပူတာနေပြီလားဆိုတာဆွေးနွေးစရာဖြစ်လာတာပေါ့ဗျာ
Washington Post သတင်းစာကြီးထဲမှာတော့ Washington တက္ကသိုလ်ကဒီကွန်ပျူတာသိပ္ပံပါမောက်ခ Pedro Domingos ကတော့ဒါကမှဖန်တီးမှုလို့မပြောရင်ဘယ်ဟာကိုပြောမလဲလို့မေးခွန်းထုတ်တယ်ရှင်ကွန်ပျူတာတွေဟာကွန်မြူဖန်တီးမှုတွေကိုလှုပ်လာနေတာတွေ့နေရပြီးနောက်မှပိုတော်မှတွေ့ရအောင်မယ်လို့ပြောတယ်ကွန်ပျူတာတွေကသူတို့ရဲ့ဖန်တီးနိုင်စွမ်းတွေကိုပိုပိုပြသလာတာတွေ့နေရတော့ဒီအချက်ကအော့စရာမဟုတ်တယ်လို့လူတွေကပဲဖန်တီးနိုင်တဲ့အုံနောက်ရှိတာမဟုတ်ဘူးလို့သူကဆိုတယ်ရှင
်တချို့ပညာရှင်တွေကြတော့လေ Go တရုတ်ကြားထုတ်ပွဲမှာ AI program လုပ်ထားတဲ့ Alpha Go program ကနိုင်သွားလို့ကွန်ပျူတာတွေကဖန်တီးနိုင်စွမ်းရှိပြီလို့သတ်မှတ်လို့မရသေးပါဘူးလို့ပြောကြတယ် Jerry Kaplan ဆိုတဲ့ကွန်ပျူတာသိပ္ပံပညာရှင်က AI artificial intelligence တွေရဲ့အစွမ်းကိုတိတ်ကိုချီးကျူးနေကြတဲ့ဥပမာတစ်ခုပါလို့အဲ့ဆောင်းမမှာပဲပြောထားတယ်ဗျတကယ်တမ်းကတိတ်ကိုပါနေတဲ့ကွန်ပျူတာပရိုဂရမ်ရဲ့ရလဒ်တာဖြစ်တယ်လို့သူကမြင်တယ်မဆူမြတ်မွေ
အခုပွဲမှာလူဟိုဆက်ကအနိုင်ရသွားတဲ့အတွက်သမိုင်းမှတ်ချောက်တင်တာမှန်ပေမဲ့ကွန်ပျူတာတွေကိုပရိုဂရမ်ထည့်ထားလို့ရှိရင်တွက်ချက်ဆွမ်းဆောင်ပေးနိုင်တာကအသက်အဆမ်းမဟုတ်ဘူးဆိုတာကိုတော့ကွန်ပျူတာပညာရှင်တွေကလက်ခံကြပါတယ်အသိဉာဏ်ရဲ့စဉ်းစားတွက်ချက်နိုင်စွမ်းရည်ကိုအခြေခံတဲ့ကစားနည်းတချို့မှာ AI program ထည့်ထားတဲ့ဆက်တွေကအနိုင်ရခဲ့ဘူးတာတွေအရင်ကလည်းရှိဘူးပါတယ်ဒါပေမဲ့အခုဟာတော့ဒီနှစ်ပေါင်း 2,500 တွေကလူသားတွေကစားလာကြတဲ့ကစားနည်းနောက်နိုင်ဖို့အတွက်ကိုတည်တည်ချာချာစဉ်းစားပြီးတော့မှညံကိုလွှတ်သုံးတွက်ချက်ရတဲ့ခက်ခဲတဲ့ကစားနည်းတစ်မျိုးကိုဆက်ကနိုင်သွားတာပထမဆုံးအကြိမ်မို့ထူးထူးခြားခြားပြောစရာဖြစ်တာပါ
လုံခဲ့တဲ့25နှစ်အတွင်းကြားရုစစ်တူရင်တို့အပေါင်းဝင်ပုတ်ပြောင်းပေါ်မှာအကွက်ရွှေ့ကစားရတဲ့ကစားပွဲတွေ Now, we are going to be able to get the PR and PD. We are going to be able to get the PR and PD. We are going to be able to get the PR and PD. We are going to be able to get the PR and PD. We are going to be able to get the PR and PD. We are going to be able to get the PR and PD.Satu ye tu jalan tercepat mulai ku short lalu miara garau tiga nabi masih memuah. Dan ada di Alpha Go komputer program ngah kulo naik dua bi wisulah. Teruga bahasa lalu malai le. Teruga bahasa lalu malai le masih memuah. Teruga bahasa lalu malai le masih memuah. Teruga bahasa lalu malai le masih memuah.
Alpha Go ko trainer di main komputer aci ekar garau. Alpha Go ye ni penyago sebelo santai di train pule lupa luar diri lupa bawa. Bahasa lalu mesra garau teru mesti dewi me.Alpha Go ga jare atwe achong ne di computer program ni pinya go taipan ne se pinya le lam hure ma tong cha bo sai wen za re lo thap pi lo pyo ba re sat twe ga lu re the ta twa lo shin yin so jo re phit la nai ne lo pinya shin ji tacho ga tadi pe tha ra le shi ni ro lu re ma di nyan ye nyan zwan ne phan ni nai zwan shi de lo sat twe ma le shi la aw artificial intelligence go twin ni de tu re a ni ne chin wet pai go le she dan tin ma lo tu ga tai jo ma re shin
မဆုံမြတ်မှုစီစဉ်ပြီးကုသညုံနဲ့အတူတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခင်မှာတော့တက်တဲ့ရောင်သွင်းလွှာအစီအစဉ်ကိုအလှည့်ပေးချင်ပါတယ်။ကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တဲ့ရောင်သွင်းလွှာအစီအစဉ်ကိုတော့မအေးသနာကျော်ကတင်ဆက်ထားတာပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောက်မှာတော့နှစ်ပေါင်းများစွာပိတ်ပင်ခံထားရတဲ့ကျူဘာကရော့ဂီတာအစဉ်မြင့်ဖျော်ဖြေပွဲဂျပန်ကမျက်နှာဖုံးတက်မိန်ကလေးများဆိုတဲ့ဂီတာအဖွဲ့ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းထုတ်ထွားတာတွေကိုပြောပြပေးသွားပါမယ်ရော့ဂီတာကိုနှစ်ပေါင်းများစွာပိတ်ပင်ထားခဲ့တဲ့ကျူဘာနိုင်ငံမှာမလ25ရက်နေ့ကတော့ Rolling Stone ဂီတာအဖွဲ့ပထမဦးဆုံးသမိုင်းဝင်ဖျော်ဖြေပွဲကြီးကျင်းပကွင်ရသွားကြပါတယ်။အရင်ကရော့ဂီတာတစ်ချင်နားထောင်ကြည့်ရင်တော့အနာပိုင်းတွေမသိအောင်လို့တကားပိတ်ပြီးတော့နှစ်ချက်တက်တိတ်တိတ်လေးနားထောင်ခဲ့ရတဲ့ဘဝကနေအခုလိုမျိုးကွင်းပြင်ကျယ်ကြီးမှာလွတ်လွတ်လပ်လပ်နဲ့ကျူဘာပြည်သူ၅သိန်းကျော်ရော့ဂီတာအဖွဲ့ကိုအားပေးခဲ့ကြပါတယ်။ပြောပြပွဲကျင်းပတဲ့နေရာနဲ့အမလမကန်ပန်းချံပြီးအဆောက်အုံခေါမိုးတွေပေါ်မှာကောက်ခွန်အားပေးနေတဲ့သူတွေအဖို့ပြီးခဲ့တဲ့နှစ်ပိုင်းကဒီလိုပွဲမျိုးကြည့်ရဖို့ဆိုတာအိမ်မက်တောင်မက်ခွင့်ရခဲ့မှာမဟုတ်ပါဘူး1960ခုနှစ်ကနေပြီးတော့1980ခုနှစ်တွေအတွင်းကျူဘာဒေါ်လာရေးအထွတ်အထိပ်ကိုရောက်နေခဲ့တဲ့အချိန် Rolling Stone လိုမျိုးဂီတမျိုးကိုအဖြစ်ဒီဂီတအဖြစ်နဲ့တတ်မှတ်ပြီးတော့ရေယူကနေထုတ်လွှင့်ခွင့်ပိတ်ပင်ခဲ့တာပါနားထောင်ဝင်မရှိဘူးဆိုပြီးတော့အစိုးရကတရားဝင်ပိတ်ပင်ထားတဲ့ကြားကနေပြီးတော့ကျူဘာပြည်သူတွေတယောက်နဲ့တယောက်လက်ဆင့်ကဲနဲ့ခိုးနားထောင်ခဲ့ကြတာတွေအတွက် Rolling Stone ဂီတအဖွဲ့ရဲ့ Rock တခြင်းတွေကိုကျူဘာပြည်သူတွေရင်းနှီးခဲ့ကြပါတယ်။နှစ်ပေါင်း90လောက်အတွင်းမှာပထမအဆုံးလက်ရှိတာဝန်ထမ်းဆောင်နေတဲ့ American သမ္မတတဦးရဲ့ခီးစဉ်ဖြစ်နေသမ္မတ Obama ကျူဘာခီးစဉ်ကိုသွားပြီးမှအခုလိုမျိုး Rolling Stone ဂီတအဖွဲ့ရဲ့ဖျော်ဖြေတီးမုန်တန်တွေကိုကျူဘာမှာကြားခဲ့ကြရတာဖြစ်ပါတယ်။ကျူဘာဟာ rock day guitar တွေနဲ့ကဘာကိုတကားဆောက်ဖွင့်လိုက်ပြီလို့လည်းတချို့ကပြောနေကြပါတယ်ရှင
် In a grain of sand and a heaven in a wild flower hold infinity in the palm of your hand and eternity in an hour.The auguries of innocence, the signs of the inner child, glimpse the divine in your earth surround.
British ငယ်ကထင်ရှားတဲ့ hip hop အစိုးရ Testament က16ရာစု British ကဗျာဆရာကြီး William Blake ရဲ့ကဗျာတွေကိုရွတ်ဆိုရင်းနဲ့ Blake Remix လို့နာမည်ပေးထားတဲ့တရုတ်ဖော်ပွဲတွေတင်ဆက်နေပါတယ်.
Right corrupt analysis report sent us to fabricated wars. They say you'll never stand in more than 20 feet.
တော်တော်တဲ့ချင်းတွေဖန်တီးတည်ဆုံမှုမှာထူးချွန်တဲ့အတွက်ကဘာကျော် Guinness မှတ်တမ်းတင်ခံရဘူးတဲ့ Home Cut ဒါမှမဟုတ်ရင် Testament ဆိုတဲ့ rap အစိုးရက William Blakeရဲ့ကြပြားတွေရွတ်တာမှာအောင်မြင်မှုတွေရနေတာပါ
What the burner what the throw up
there, it's dusty.
Dustin Manga took William Blake Gabiari go down, English Asiaga, Pacano, Asaga, Timajai Ke, Ulo Suwari, Payne Payne, Dinikine Gany de Lumuye, the Amya Damuri, Jango, Taupia, Downsone Sura, Nale Kanza Mila, Elo Suwari, Daniel William Blake Gabiari go to swim a kid at Jang Shimbiamari. Now by Tichare, Gaba Champion, DJ Dial Pite, Woody Go, a Kuni down to a pure worry, Jimbanga.
I need to hear what you say.
See, there are parts of a word you can half while you submerge.
တို့တဲ့ဆိုတော့လူငယ်တွေဖို့ပြည့်တဲ့တွေအများကြီးရှိမှာတခြင်းတွေဒီဆိုကပြဖို့ပြန်ပွဲဝင်ဖို့အတွက်ပြည့်တဲ့ကိုကြောက်တဲ့အခက်အခဲမျိုးရင်ဆိုင်ရတတ်ပါတယ်ဒီခက်ခဲကိုကြော်လွားနိုင်မှုဂျပန်နိုင်ငံကကာမန်ဂျိုရှိတေးဂီတာဖွဲ့ကနေနှဖုံးဆွတ်တွေနဲ့ဆန်းသက်ပြီးတော့တီထွင်လိုက်တာပါနေနှဖုံးတဲ့မင်းကလေးများလို့နာမည်ပေးထားတဲ့တေးဂီတာဖွဲ့ကိုပြီးခဲ့တဲ့၃နှစ်ကစပ ချော်ပြေတော့ကလူ၄၀၀ရောင်ပြည့်အောင်အမပေးခဲ့ပေမဲ့လည်းအခုတော့ပြည့်တဲ့တသောင်းခွဲဆက်နေကြဝဲယုံမာတော့မှနေရာခက်ခဲရှိတဲ့အထိအားပေးခံနေရပါတယ်။အဖွဲ့ဝင်ဆက်ရှိဦးပါတဲ့ကာမန်ဂျော်ရှီအဖွဲ့ဟာဂျပန်နိုင်ငံအတွင်းနေမှာပဲနဲ့အာရှနိုင်ငံတွေကတခြားမျိုးကြီးတွေကစီကဘာတွားပြီးတော့ဖျော်ဖြေနေပါပြီ။မျက်နှာဖုံးတွေမတက်လို့မရတော့ပါဘူး။ဖျော်ဖြေသူရဲ့ဘဝတွေကအစိပ်ပိုင်းတစ်ခုဖြစ်လာပါပြီ။ဆိုပြီးတော့ကာမန်ဂျော်ရှီအဖွဲ့ဝင်မင်းကလေးတယောက်ကပြောပါတယ်ရှင်။ဝါရင်ရုပ်ရှင်တရုတ်ဆောင်လည်းဖြစ်ဇန်ညွန်ရေးသူတယောက်လည်းဖြစ်တဲ့ဟောလိဝုဒ်ဒါရိုက်တာဝူဒီအလန်နောက်ဆုံးထုတ်လုပ်လိုက်တဲ့ကဖေးဆိုဆိုက်တီဆိုတဲ့ရုပ်ရှင်ကိုတော့ဒီနေ့ပြင်သစ်နိုင်ငံကိန်းရုပ်ရှင်ပွဲတော်ဖွင့်ပွဲမှာပြသမှာဖြစ်ပါတယ်။ရုပ်ရှင်မှာအဓိကပါဝင်တရုတ်ဆောင်ထားတဲ့ခရစ်စတန်စတီးဝတ်နဲ့ဂျက်ဆီအိုင်ဇန်ဘိုက်တို့လည်းမေလ17ရက်နေ့ကိန်းရုပ်ရှင်ပွဲတော်ဖွင့်ပွဲနေ့အမှုပညာရှင်တွေကိုကော်ဇောနီခင်းကြိုတဲ့အရှောင်းလမ်းပေါ်မှာရှိနေကြမှာပါ။အသက်82နှစ်အရွယ် American Director Woody Allen အနေနဲ့ကိန်းရုပ်ရှင်ဖွင့်ပွဲတွေမှာသူ့ရဲ့ကားတွေနဲ့စပြီးတော့ပြခဲ့တာဒီတစ်ခါနဲ့ပါဆိုရင်တော့3ချိန်ရှိသွားပါပြီ။2002ခုနှစ်က Hollywood Ending ဆိုတဲ့ရုပ်ရှင်ကားနဲ့အစဖွင့်ခဲ့ပြီးတော့2017မှာတော့ Midnight in Paris ဆိုတဲ့ကားနဲ့ရုပ်ရှင်ပွဲတော်ကိုစဖွင့်ခဲ့ပါတယ်။69ချိန်မြောက်ကိန်းရုပ်ရှင်ပွဲတော်ကိုမေလ17ရက်နေ့ကနေ22ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ရှင်။ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah
မဲထနာကျော်စီစဉ်တက်ဆက်တဲ့တတရံသတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်သူယုံကြည်ရမှာတော့အေယာဝတီတိုင်းငပုတော်မြို့နယ်ကဦးတန်းဝေရဲ့ယုံကြည်ရကိုနားဆင်ကြမှာပါ။မမိုးဖြူကစီစဉ်တက်ဆက်ထားပါတယ်ရှင်။
ကျွန်တော်တို့ကြေးလက်တွေ့ရဒီမှာလုံးလေလို့တတ်ရှိတဲ့တောထုတ်တဲ့ဒလီလေးကြောင်းကိုကျွန်တော်ပြောပြချင်တာပါ။တကြံပြီးတော့နေဆန်းတင်းနေမုံလွဲ့ညနေပိုင်းဒီမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအန်လီကင်းပြည်တွေရွတ်ကြတယ်။ဒါကတော့မြို့တွေမှာလည်းတွေ့နိုင်ပါတယ်လေ။ကျွန်တော်တို့တောတွေမှာကျတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့နဲ့အင်တင်ကပထမဆုံးရိုက်လိုက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စခေါတွေကိုရိုက်လိုက်ပုတ်လိုက်တာ။အုံးဒုံဒုံဒုံဒုံဘုံဘုံဘုံဆိုတဲ့အတန်းတရားလုံးဟိမ့်ပြီးတော့ကြက်သိန်းထစရာတော့ကောင်းတယ်။ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းသေးတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာ။အစင်းသေးတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရတာမဟုတ်ဘူးဗျ။လူကောင်းတွေကိုဖြူစားမယ်။က ခေါင်းမောင်းလုံးမယ်ဘိုင်းတောင်လုံးမယ်နံပါတ်1အကြောက်တရားဖန်တီးတယ်ပေါ့ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာတယ်ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တောင်နေမှာပြန်ချင်းရွာတဲ့ရထဲမှာနေတာပေါ့ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ခါတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်မြစ်တာနဲ့သူတို့နှင်းထုတ်တယ်တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တဲ့တောင်တွေကိုပြန်သွားအောင်နှင်းနဲ့ပွဲပေါ့ဗျာဒါကိုတော်ထုတ်တယ်လို့ခေါ်တာပါကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း90လောက်ဒီလိုမိစ္ဆာဆိုးအစိမ့်တရားတွေဝင်ပူးတာကိုခံခဲ့ရတယ်ဗျဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမြင်တို့ပြီးတော့အတန်ဒိတ်တော်ထုတ်နိုင်ခဲ့ကြတယ်အတန်ဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလိုလားတောင်းတတဲ့အစိုးရတစ်တရားကိုဖော်ဆောင်နိုင်ခဲ့ပါတယ်ဒါပေမဲ့အခုအချိန်ဒီမှာရောကျွန်တော်နိုင်ငံရေးဟာအစိမ်းတရေကင်းတဲ့နိုင်ငံရေးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူးအဲ့တော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပယောဂါတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မိထောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအချိန်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်တို့နိုင်ငံရေးဟာနတ်ဆိုးနတ်စိမ့်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တက်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကိုတော့ VUE Internet Website လိပ်စာ burmese.vuenews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။ VUE American တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့မနေ့ပြန်6နာရီကနေ9နာရီထိစီစဉ်ကြတော့ line meter 32 40 49နဲ့50လူကနေဖမ်းယူနိုင်လို့ရပါတယ်။အခုကတော့သတင်းချင်းချုပ်ကိုမဲအေးသနာကျော်ကတလဲကြီးညာပေးပါအောင်မယ်ရှင်
။အငင်းပွားဝယ်ဒုက္ခသည်အစီအစဉ်တရက်အရဆီးရီးယားဒုက္ခသည်တွေကပထမဆုံးအတော့ဟာတူရကီနိုင်ငံကနေပြီးတော့ဂျာမနီနိုင်ငံကိုရောက်ရှိလာပါတယ်။ဒုက္ခသည်ဖြစ်တဲ့ခိုလုံမဲ့သူ16ဦးဟာဂျာမနီနိုင်ငံမြောက်ပိုင်းမှာရှိတဲ့ဟန်နိုဗာမြို့ကိုဒီကနေ့မနက်မှာပဲရောက်ရှိလာတာဖြစ်ပါတယ်။ညနေပိုင်းမှာနောက်ထပ်16ဦးအထုရောက်ဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲဂရိနိုင်ငံလက်စ်ပို့စ်ကျွန်းကနေတူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေပြောင်းငွေရောက်သူတွေကတော့တင်မောတွေနဲ့တူရကီကိုဆက်ရောက်သွားခဲ့ပါတယ်ရှင်။နိုင်ငံရဲ့ချားကဗန်ချင်းတွေမှာငွေတွေထည့်ထားပြီးပြင်သစ်နိုင်ငံကအခွန်အခါတွေမပေးဘဲနဲ့ရှောင်ရှားမှုတွေပေါ်မှာစုံစမ်းစစ်ဆေးသွားမယ်လို့ပြင်သစ်သမ္မတကပြောသွားပါတယ်။ပနမနိုင်ငံဥပဒေအကျိုးဆောင်ဖွဲ့တစ်ခုကလည်းလှုပ်ဝက်ပေါက်ကြားခဲ့တဲ့အထောက်အထားတွေအရကမ္ဘာမှာထင်ရှားပြီးချမ်းသာကျယ်ဝသူတွေနိုင်ငံရေးအဆက်အသွယ်ကောင်းသူတွေနဲ့တချို့နိုင်ငံရေးခေါင်းဆောင်တွေဟာပြည်ရဲ့ရချားမှာအခုလိုမျိုးငွေချင်းမဲ့တမာမှုတွေလုပ်ခဲ့တယ်လို့နိုင်ငံတကာသတင်းစာနယ်ဇင်းသမားအဖွဲ့တစ်ခုကထုတ်ပြန်လိုက်ပြီးအခုလိုစစ်ဆေးဖို့ဖြစ်လာတာပါ။ဒီကိစ္စတွေကိုစုံစမ်းစစ်ဆေးသွားမယ်လို့တခြားနိုင်ငံတွေကခေါင်းဆောင်တွေလည်းပြောကြားသွားခဲ့ပါတယ်။ဒေါ်ဆဲစုကြည်ဖူးရဲတာဝန်ယူနေတဲ့ဝန်ကြီးဌာနနှစ်ခုအတွက်ဝန်ကြီးနံပါတ်တွေကိုဒီကနေ့ပြည်အောင်စုလွှတ်တော်မှာတင်သွင်းလိုက်ပါတယ်ရှင်။အီရတ်နိုင်ငံတဝမ်းမှာဒီကနေ့အသေးခံဗုံးခွဲမှုတွေဇက်တိုက်ဖြစ်ခဲ့တာကြောင့်လူပေါင်း24ဦးသေဆုံးပြီးတော့နောက်ထပ်လူပေါင်း60ကျော်လည်းဒဏ်ရာတွေရရှိသွားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်းမှာတော့ဖြစ်လာနိုင်တဲ့ပြဿနာတွေကိုချက်ချင်းတုံ့ပြန်နိုင်ရေးစစ်ရေးလေ့ကျင့်မှုတွေကိုထောက်နှဲချီတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေ၊ဩစတြေးလျအထူးတပ်ဖွဲ့တွေနဲ့အတူစတင်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်
။သတင်းချင်းချုပ်ကိုမဲအေးသနာကျော်ကြေညာခဲ့တာပါ။ဒီညပိုင်းစီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပန်းဆိုင်ရာအင်ဂျင်နီယာကတော့ Robert Wagner ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။ View American တန်ရဲ့တနင်္လာနေ့ညစီစဉ်တွေကိုည9:00နာရီကနေ10:00နာရီထိ line meter 24 30 25 50နဲ့အစောပိုင်းညဝက်9:00နာရီကနေ9:00နာရီခွဲထိကိုတော့ line meter 190ရုပ်ကနေပြီးတော့အတန်လွှင့်ခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.